Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2023ခုနှစ်မေလ17ရက်စာသာပတိနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလူမီတာ2450 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်နေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုညာဝင်းအောင်နဲ့ပဲအတူပြောပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်အာဆီယံအစည်းအဝေးကနေမြန်မာအရေးဆွေးနွေးဖြစ်ရှင်းမှုနဲ့လူသားချင်းဆိုင်ရာကိစ္စတွေအတွေ့တိုက်တွန်းပြောဆိုချက်ကို NUG အမျိုးသားညွန်ပေါင်းဆွေးရွာကကြိုဆိုလိုက်ပါတယ်အမေရိကန်ပိတ်ဆို့ရေးယူတာကိုမလိုက်နာတဲ့ရုရှားတတိကြီးဌာနကနေသိမ်းဆီးထားတဲ့ငွေတွေကိုအမေရိကန်ကယူကရိန်းကိုလွှဲပြောင်းပေးဖို့ရှိပါတယ်မက္ကဆီကိုနယ်စပ်ကနေတရားမဝင်ဝင်ရောက်လာသူတွေကိုချက်ချင်းပြန်ပို့မယ်လို့အမေရိကန်ပြည်တွင်းလူမျိုးရေးဌာနကပြောဆိုလိုက်ပါတယ်အဲ့ဒီလိုသတင်းတွေကိုဥစွာတင်ပြပေးမှာပ
ါ။ Okay ပါခင်ဗျာအဲ့ဒီလိုစိတ်ဝင်စားဖွယ်ရနောက်ဆုံးရသတင်းတွေကိုတင်ဆက်ပြီးတဲ့အခါမှာတော့ဒီစကိုင်းတိုင်းစလင်းမြို့နယ်နေမြေရဲစခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်တဲ့အတွေ့အကြုံနဲ့ပတ်သက်ပြီးပြောတာက
မန္တေတော်ရဲစခန်းကို3နာရီတုန်းကနေစဖြစ်တော့ကြတော့ဒါပြည်သူတို့ကလည်းမင်းမတတို့ပေါ့နော်သူကလည်းသိတယ်လို့ပြောတယ
်ဒေသခံတို့ပြောကြသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာပဲအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်အခြားမြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းထုတ်လွှင့်အောင်ပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့မြန်မာပြည်ရဲ့ကြားသာပတင်းတွေမနေ့ကင်းနောက်ဆုံးရသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ဗျာ
ရုရှားတထေကြီးကွန်စတန်တင်မလိုဗီယက်ထံကနေသိမ်းယူထားတဲ့ဒေါ်လာတန်ပေါင်းများစွာကိုယူကရိန်းကိုလွှဲပြောင်းပေးရသွားမယ်လို့အမေရိကန်ရှင်းနေချုပ်မရစ်ဂါလန်ကဗော်ဒဟူးနေမှာပြောဆိုလိုက်ပါတယ်ရုရှားတထေကြီးမလိုဗီယက်ဟာရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်အမေရိကန်ထပ်မတ်ထားတဲ့ပိတ်ဆို့အရေးယူထားတာတွေကိုမလိုက်နာသလိုခရိုင်းမီးယားကရုရှားကျောတောက်နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေကိုလည်းငွေကြေးထောက်ပံ့ခဲ့တယ်လို့အမေရိကန်ဘက်ကဆွဆွဲထားပါတယ်တချိန်ထဲမှာပဲဇီပိုရီရီရှားနျူကလ িয়ার သုံးဒါဘေးဆဲုံကဝန်တန်း3100ကိုရုရှားကခေါ်ထုတ်သွားဖို့ပြင်ဆင်နေကြောင်းနဲ့ဒီဆဲုံကကျွမ်းကျင်လုပ်သားတွေပြတ်တမ်းပြတ်လတ်မဲ့အရေးကြုံရလိမ့်မယ်လို့ယူကရိန်းတာဝန်ရှိသူတွေကသတိပေးထားပါတယ်အခုလိုချိန်မှာပဲအမေရိကန်ပြည်ထောင်စုကနေလေကြောင်းရန်ကာကွယ်ရေးနဲ့စစ်လက်နဲ့ပစ္စည်းတွေပါဝင်တဲ့ဒေါ်လာတန်း1100ဘိုးစီးရေးအကူအညီတွေယူကရိန်းကိုထပ်မံပေးသွားဖို့ရှိပါတယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတော့ယူကရိန်းရှစ်ဘက်ချန်ကမက်ခ်မုတ်မြို့အနီးမှာစစ်မြေပြင်သတင်းရယူနေတဲ့အသက်32နှစ်အရွယ် AFP သတင်းတောက်အာမန်ဆိုင်ဒင်ဟာဒုံးကျည်နဲ့တိုက်ခိုက်ခံရမှုအတွင်သေဆုံးသွားခဲ့ပါတယ
်အနောက်ဘက်ကမ်းခြေဒေသမှာဗုဒ္ဓဟူးနေ့ကဝင်ရောက်စီးနှင်းမှုတစ်ခုအတွင်ပါလက်စတိုင်းနှစ်ဦးသေဆုံးခဲ့ရပါတယ်ဒါအပြင်ဂါဇာကမ်းရောင်ဒေသမှာအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်အစ္စလာမစ်ဂျီဟာအဖွဲ့ကစစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့အစ္စရေးစစ်တပ်ကသတင်းထုတ်ပြန်ပါတယ်။အနောက်ဖက်ကမ်းဒေသမြောက်ပိုင်းမှာရှိတဲ့ကာဘာတီယာမြို့မှာစီးနှင်းမှုဖြစ်ပွားခဲ့ပြီးဒီစီးနှင်းမှုတိုက်ခိုက်မှုအတွင်သူတို့တပ်ဖွဲ့ဝင်တွေပြစ်ဒဏ်ခံရလို့ပြန်လည်ပြစ်ခတ်ခဲ့တာလို့အစ္စရေးစစ်တပ်ကပြောပါတယ်။ဒီစီးနှင်းမှုကစစ်သွေးကြွကွန်ရက်အဖွဲ့တွေကိုတားဆီးနိုင်ဖို့နှိမ့်စင်လို့လို့စီးနှင်းရှာဖွေလေးရှိတဲ့စစ်စင်ရေးတဲကတစ်ခုဖြစ်တယ်လို့ဆိုပါတယ်။အစ္စရေးရဲ့တိုက်ခိုက်မှုကိုလက်တော့ပြန်တဲ့အနေနဲ့ပါလက်စတိုင်းစစ်သွေးကြွတွေဘက်ကလည်းနေမြေဖြတ်ကျော်ပြီးဒုံးကျည်နဲ့ပြန်ပစ်ခဲ့လို့အစ္စရေးတောင်ပိုင်းမှာသတိပေးအော်ဆွဲဆန့်အချက်ပေးခဲ့ရပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ2ဦးသေဆုံးပြီးအခြား2ဦးလည်းဒဏ်ရာရရှိကြောင်းပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ပါလက်စတိုင်းရဲ့ဒုံးကျည်ပစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရရှိမှုသတင်းကိုတော့အစ္စရေးဘက်ကချက်ချင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးဘက်ကတိုက်ခိုက်မှုကြောင့်အကြီးတန်းအစ္စလာမစ်ဂျီဟတ်စစ်သွေးကြ3ဦးနဲ့အမျိုးသမီးကလေးငယ်တွေအပါအဝင်အရသား10ဦးထက်မနည်းသေဆုံးခဲ့ရပါတယ်ခင်ဗျာ
။ဖမ်းဆီးခံထားရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမရာခန်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးအထူးတရားရုံးကနေဗုဒ္ဓဦးနေမှာရုံးထုတ်ခဲ့ပြီးရှီယက်ဂျာဆက်လက်ထိန်းသိမ်းဖို့ယမန်ချုံနောင်မင်းကိုချမှတ်ခဲ့ပါတယ်။ဒါအပြင်သူ့ကိုအခြားအဂတိလိုက်စားမှုစွဲချက်တွေနဲ့လည်းတရားဆွဲဆိုမဲ့အရေးအယောင်တွေရှိနေပါတယ်။သူ့ကိုဖန်တာမီနောက်တနေ့မှာပဲလုံခြုံရေးတွေတင်းကျပ်စွာချထားတဲ့အစ္စလာမဘတ်ရဲ့ရဲဌာနချုပ်မှအထူးတရားရုံးနှစ်ခုကိုဖွဲ့စည်းပြီးသူ့ကိုရုံးထုတ်ခဲ့တာဖြစ်ပါတယ်။ဒ သူ့ကိုအချမ်းပဲပုံမှာအာဂရီလိုက်စားမှုနိုင်ငံတော်တစ္ဆာဖောက်မှုရာဇဝတ်မှုစတဲ့ဒါဇင်နဲ့ချီတဲ့ဆွဆွဲချက်တွေနဲ့ဆွဆွဲထားပြီးအင်္ဂါနေ့ကတရားရုံးကြားနာပွဲတယောက်ခါနီးမှာသူ့ကိုရဲတွေကဖမ်းခဲ့တာပါ။ဗုဒ္ဓဦးနေတုန်းကတော့ဝန်ကြီးချုပ်ဟောင်းခန်ကသူ့ကိုလုံခြုံရေးရဲတပ်ဖွဲ့တွေကကိုထိလက်ရောက်တိုက်ခိုက်ခဲ့တယ်လို့တရားသူကြီးကိုထွက်ဆိုခဲ့ပါတယ်။သူ့ကိုဖမ်းဆီးလိုက်ချိန်မှာအစ္စလာမ်မဘတ်အပါဝင်မျိုးကြီးတွေမှာPDI ပါတီဝင်တွေနဲ့ထောက်ခံသူတွေကအကြီးအကျယ်ဆန္ဒပြခဲ့ကြပြီးရဲတပ်ဖွဲ့ဝင်တွေနဲ့အထီးခရုံတွေဖြစ်ခဲ့ပါတယ်ဆန္ဒပြသမားတချို့ကအစ္စလာမ်မဘတ်စစ်ဌာနချုပ်ရှေ့မှာလက်စုယုံခဲ့ကြပြီးစစ်တပ်ကိုစန့်ကျင်ရှုံချတဲ့ကြွေးကြော်သံတွေအော်ခဲ့ခဲ့ပါတယ်ပုံတူးနေ့မှာတော့စစ်တပ်ရဲ့သတင်းဌာနတွေကစစ်တပ်ကိုစန့်ကျင်ဆန္ဒပြတာတွေကိုပြစ်တင်ရှုံချခဲ့ပြီးဒါဟာတမင်ကြိုတင်ပြင်စီပြီးလုပ်တာလို့ဆွဆွဲပါတယ်ပါကစ္စတန်နိုင်ငံရေးမှာဓာတ်ရိုက်ဖြစ်စေတွယ်ဝါရေးဖြစ်စေစစ်တပ်ရဲ့ပါဝင်မှုရှိတယ်လို့ဝေဖန်မှုတွေရှိပါတယ
်မက္ကဆီကိုနဲ့ထိစပ်နေတဲ့အနောက်တောင်ပိုင်းနယ်စပ်တစ်လျှောက်ကနေအမေရိကန်တွေကိုလာမဲ့ရပိုင်းတွေအတွင်းဝင်လာဖို့ကြိုးစားနေကြတဲ့ရွှေပြောင်းနေထိုင်သူထောင်ချီတဲ့အများစုဟာချက်ချင်းပဲပြန်ဖို့ခံရမယ်လို့အမေရိကန်ပြည်တွင်းလုံခြုံရေးအကြီးအကဲအာလန်ယန်ဒရိုမိုယော့ကက်စကာဘိုဒူနီကသတိပေးလိုက်ပါတယ်ကိုဗစ်ကာယောဂါကာလထုတ်ပြန်ထားတဲ့ရွှေပြောင်းဝင်ရောက်ဖို့တားမြစ်တဲ့မူဝါဒသက်တမ်းမကူမီတီရဲ့အလိုမှာအခုလိုပြောလိုက်တာပါကျွန်တော်တို့ရဲ့နေဆက်ကိုဖွင့်မထားပါဘူးလို့ဆိုပြီးတော့အမေရိကန်ပြည်တွင်းလုံခြုံရေးအကြီးအကဲကဝါရှင်တန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်သူတို့အတွက်ခိုလုံရမယ့်အခြေအနေကအကန့်အသတ်အများကြီးရှိတယ်လို့သူကဆိုပြီးအမေရိကန်ပြည်ထောင်စုဟာရွှေပြောင်းအခြေချသူတွေနဲ့တိစောက်ထားတဲ့တိုင်းပြည်ဖြစ်တယ်လို့တရားဥပဒေစိုးမိုးတဲ့တိုင်းပြည်ဖြစ်ပါတယ်လို့လည်းဆိုပါတယ်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ဥပဒေတွေကိုပြည်ပြင်ပြောင်းလဲဖို့လိုနေပြီးကွန်ဂရက်လွှတ်တော်မှာကြံ့ကြာနေတယ်လို့အမေရိကန်ပြည်တွင်းလုံခြုံရေးအကြီးအကဲကထောက်ပြပါတယ်။အမေရိကန်ကိုဝင်ရောက်ဖို့အတွက်မက္ကဆီကိုပိုမြောက်ပိုင်းမှာလူပေါင်းတသိန်းခွဲလောက်စောင့်ဆိုင်းနေတယ်လို့လေ့လာသူတွေကဆိုပါတယ်။အခုဆိုလို့ရှိရင်ပို့ပြီးတော့တင်းကျပ်တဲ့မူဝါဒအသေးအရတရားမဝင်ဝင်ရောက်ပြီးနှင်ထုတ်ခံရတဲ့ရွှေပြောင်းနေထိုင်သူတွေဟာ၅နှစ်ကြာတရားဝင်ပြည်ဝင်ခွင့်ရရှိဖို့ကြိုးပမ်းခွင့်ကိုပိတ်ပင်ခံရမှာဖြစ်ပါတယ်ခင်ဗျာ။
ရီကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကြာတာပရင်းနဲ့မနက်ဖက် VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးပါောင်းမယ်ဗုဒ္ဓဦးနေကအင်ဒိုနီးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့အာဆီယံထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးကနေမြန်မာနိုင်ငံမှာအချမ်းဖက်တိုက်ခိုက်မှုတွေရန်တပ်ပြီးပြဿနာတွေကိုဆွေးနွေးဖြေရှင်းဖို့နဲ့စစ်ပစ်ဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့တိုက်တွန်းပြောဆိုခဲ့တာကို NUG အမျိုးသားညွန်ပေါင်းအစိုးရကကြိုးဆိုကြောင်းတမရယုံပြောရေးဆိုခွင့်ရှိသူကိုကျော်စောက VOA ကိုပြောဆိုခဲ့ပါတယ်။ကျွန
်တော်အနေနဲ့အာဆီယံအဖွဲ့ကြီးရဲ့မြန်မာနိုင်ငံအချက်အလက်တွေကိုအကူအညီဖြည့်ရှင်းဖို့လှုပ်ဆောင်နေတဲ့ဟာကျွန်တော်ကြိုဆိုတယ်ဆိုတော့အဲ့ဒါပြောတာပါခင်ဗျာအကြမ်းဖက်မှုတွေကြောင့်ဖြစ်တဲ့အခါမှာစစ်ပြတော့ကတည်းကအများကြီးဖြစ်လာတယ်လူသားချင်းစာနာမှုအထောက်အထားတွေအကူအညီတွေပေးတဲ့ဟာကိုကျွန်တော်အနေနဲ့ပူးပေါင်းဆောင်ရွက်ဖို့တဲ့အစီအစဉ်ရှိတယ်အဲ့ဒီအတွက်ကိုလည်းကျွန်တော်အနေနဲ့ပေါ့နော်ဟိုဟာလမ်းဖွင့်ထားတယ်ဆိုတဲ့အကြောင်းလေးလည်းပြောကြားချင်ပါတယ်ခင်ဗျာ
အာဆီယံဘုံသဘောတူညီချက်9ရက်ချထားပေမဲ့လည်းစစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်မှုမလုပ်တဲ့အတွက်မအောင်မမြင်ဖြစ်နေရကြောင်းနဲ့ဒီအတွက်လက်တွေ့ကြပြီးအချိန်ကာလသတ်မှတ်ချက်တွေရှိတဲ့အရေးယူဆောင်ရွက်မှုတွေလုပ်တင်တယ်လို့လည်းပြောခွင့်ရပုဂ္ဂိုလ်ကိုကျော်စောကတိုက်တွန်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့မေလ9ရက်နေ့ကအာဆီယံလူသားချင်းစာနာမှုကူညီရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံ AHA Center ကကိုယ်စားလှယ်တွေလိုက်ပါလာတဲ့ကားကိုရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီနဲ့နှိစက်တဲ့လက်နက်ကိုင်အဖွဲ့တစ်ဖွဲ့ကတိုက်ခိုက်ခဲ့တာကိုကြားသိရကြောင်း NUG အစိုးရ၊ကရင်အမျိုးသားအစည်းအရုံး KNU ကရင်နီ KNPP နဲ့ချင်း CNF အဖွဲ့တွေကပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်အာဆီယံရဲ့လှုပ်ဆောင်မှုတွေကိုကြိုဆိုကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေကိုလုံခြုံဘေးကင်းစွာလှုပ်ဆောင်နိုင်ဖို့လိုအပ်ကြောင်းမေလ10ရက်နေ့မှာပူးတွဲကြေညာချက်မှာဖော်ပြထားပါတယ်စစ်ကောင်စီကတော့အာဆီယံရင်နှန်းကိုအချမ်းပဲအဖွဲ့တွေကတိုက်ခိုက်တာလို့ထုတ်ပြန်ထားပြီးဘယ်အဖွဲ့အစည်းလဲဆိုတာကိုတော့အတိအကျပြောဆိုတာမရှိသေးပါဘူး
ဘင်္ဂလားဒေ့ရှ်ပင်လယ်အော်အတွင်းမှာဖြစ်ပေါ်နေတဲ့ဒီမိုကာမုန်တိုင်းဟာမေလ14ရက်နေ့မှာမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းနဲ့ဘင်္ဂလားဒေ့ရှ်ကိုဝင်ရောက်တိုက်ခတ်နိုင်တယ်လို့ရာသီဥတုကိုလေ့လာနေတဲ့ဌာနတွေကနေထုတ်ပြန်ထားပါတယ်မိုကာမုန်တိုင်းဟာမေလ10ရက်နေ့ကဆိုက်ကလုန်းမုန်တိုင်းအဖြစ်ရောက်ရှိသွားပြီးဥစွာ အနောက်မြောက်ဘက်ကိုဦးတည်၍လျားမှာဖြစ်ပါတယ်မေလ17ရက်နေ့ကြာသပတေးနေ့မှာတော့ပုံမပြင်းထန်တဲ့မုန်တိုင်းအဖြစ်နဲ့ရောက်ရှိသွားမှာဖြစ်ပြီးလေတိုင်နှုန်းဟာတနအီကိုမိုင်80လောက်အထိရှိနိုင်တယ်လို့ The Weather Channel မှာဖော်ပြပါတယ်အဲဒီနောက်တောက်ကြနေ့မနေ့ပိုင်းလောက်မှာမုန်တိုင်းဟာပုံမပြင်းထန်လာပြီးလေတိုင်နှုန်းတနအီကိုမိုင်100လောက်နှုန်းအထိရောက်ရှိသွားနိုင်ပါတယ်မေလ13ရက်စနေနေ့မှာအနည်းငယ်အားပြော့သွားပြီးဘင်္ဂလားဒေ့ရှ်ပင်လယ်အော်ရဲ့အရှေ့မြောက်ဘက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကမ်းရိုးတန်းကိုဦးတည်ဝင်ရောက်မှာဖြစ်နိုင်တယ်လို့ခန့်မှန်းတွက်ချက်ထားပါတယ်။မေလ14တနင်္ဂနွေနေ့မှာကုန်းပိုင်းကိုဝင်ရောက်တိုက်ခတ်မှာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar နဲ့မြန်မာနိုင်ငံရခိုင်ကမ်းရိုးတန်းကြောက်ဖြူမြို့အကြားအဓိကဝင်ရောက်တိုက်ခတ်ပွဲရှိပါတယ်။အနည်းငယ်ပြောကြသွားတယ်ဆိုပေမဲ့တနအီကိုမိုင်80အထိတိုက်ခိုက်နိုင်ကြောင်းခံမှန်းချက်တွေတွက်ဆထားတဲ့အတွက်မုန်တိုင်းအဆင့်3လောက်အထိဆက်လက်ရှိနိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
အသေးအောင်အသဝါကူးစက်ယောဂါကိုကာကွယ်ဖို့အလေးမထားဘူးဆိုရင်2040ခုနှစ်ကျရင်ဒီယောဂါနဲ့သေဆုံးနှုန်းဟာကိုခံအားကျဆင်းမှုကူးစက်ယောဂါ HIV AIDS နဲ့ TB ငှက်ဖျားယောဂါအားလုံးစုစုပေါင်းသေဆုံးတာတွေထက်ပိုများလာလိမ့်မယ်လို့ကျမရေးဌာနတွေကတတိပေးပြောဆိုထားပါတယ်အသက်အန္တရာယ်ချိန်ကျောက်နိုင်တဲ့အသက်ရောင်အသက်ဝါဟာကမ္ဘာတစ်ဝှမ်းမှာနေစဉ်လူသန်းပေါင်း350လောက်ကိုကူးစက်ပြီးလူတသန်းကျော်လောက်သေဆုံးနေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကထုတ်ပြန်ထားပါတယ်ကူးစက်မှုနဲ့သေဆုံးမှုအများစုရဲ့90ရာခိုင်နှုန်းဟာဝင်ငွေနဲ့အလဲအလတ်ရှိတဲ့နိုင်ငံတွေမှာဖြစ်ပါတယ်အသက်ရောင်အသက်ဝါစီပိုးကုသဆေးနဲ့အသက်ရောင်အသက်ဝါဘီပိုးကာကွယ်ဆေးတွေရှိပေမဲ့လည်းဒီကမ္ဘာမှာကဘာမှာဒီယောဂါကင်းစေဖို့ကတော့လိုအပ်နေပါသေးတယ်။ဒါပေမဲ့ပြီးခဲ့တဲ့ဆန်နစ်တာအတွင်းအသေးအောင်အတဝါကင်းစေရေးလှုပ်ဆောင်ချက်တွေတိုးထက်မှုတွေရှိတယ်လို့လေးလာသူတွေကပြောဆိုပါတယ်။ကုသရေးကာကွယ်ရေးဆေးတွေပေါ်လာသလိုဒီအတွက်ဆေးကုသမှုကုန်ကျဆေးတွေကလည်းနည်းလာတယ်လို့ဆိုပါတယ်။ဒါပေမဲ့ဆင်းရဲတဲ့နိုင်ငံတွေမှာဒီယောဂါကိုပျောက်ကင်းအောင်ကုသဖို့ဆေးဝါးတွေရရှိနိုင်ဖို့အတွက်ရန်ပုံငွေအခက်အခဲကြုံနေရပါတယ်။ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်အသေးအောင်တဝါယောဂရံမုံငွေအဖွဲ့နဲ့အမေရိကန်သမ္မတဟောင်းဘစ်ကလင်တန်တည်ထောင်တဲ့ CHAI လို့ခေါ်တဲ့ကလင်တန်ကျမ်းမာရေးစောင့်ရှောက်အဖွဲ့ကလာမယ့်သတင်းပတ်တွေထဲကျရင်ဇန်နဝါရီမှာပထမဆုံးအကြိမ်ညီလာခံကျင်းပဖို့ရှိနေပါတယ
်။တရုတ်နိုင်ငံကနေခိုးယူခံရတဲ့ရှေဟောင်းပစ္စည်းနှစ်ခုကိုအမေရိကန်ကပြန်လည်လွှဲပြောင်းပေးခဲ့တယ်လို့နယူးယောက်မြို့ကတာဝန်ရှိသူတွေကအင်္ဂါနေ့မှာသတင်းထုတ်ပြန်ပါတယ်။ဒါဟာနိုင်ငံပေါင်းတရာစင်ကျော်ကခိုးယူထားတဲ့ရှေးဟောင်းပစ္စည်းတွေကိုပြန်လည်လွှဲပြောင်းပေးတဲ့အထက်မှာနောက်ဆုံးအကြိမ်ဖြစ်ပါတယ်။1990ခုနှစ်အစောပိုင်းမှာရှေးဟောင်းပစ္စည်းတခုတွေကတရုတ်တင်းကျိုင်းတစ်ခုကနေ9ရာစုဝန်းကျင်ကကြောက်တွင်းရုပ်တုနှစ်ခုကိုခိုးယူခဲ့ကြတယ်လို့နယူးယောက်မြို့မန်ဟတန်ခရိုင်ရှင်းနေအယ်ဗင်ဘရက်ကပြောပါတယ်။အဲ့ဒီရုပ်တုတွေဟာလက်ရှိမှာကာလတန်ဖိုးအမေရိကန်ဒေါ်လာ 3.5 သန်းဖိုးလောက်ရှိပါတယ်။ဒီပစ္စည်းတွေဟာနယူးယောက်ကပုဂ္ဂလိကပကြီစုဆောင်သူတယောက်ဖြစ်တဲ့ Shelby White ကနိုင်ငံဆိုင်နိုင်ငံကဝယ်ယူခဲ့တဲ့ရှေးဟောင်းပစ္စည်း89ခုထဲကရုပ်ထုတွေဖြစ်တယ်လို့ဆိုပါတယ်။ဒီရုပ်ထုတွေဟာ1998ခုနှစ်ကစပြီး Metropolitan အမှုပညာပြတဲ့ကိုငှားညှန်းခဲ့ပြီးဒီနှစ်ပိုင်းထဲမှာခရိုင်ဥပဒေရုံးကနေပြီးတော့ရာဇဝတ်မှုဖြစ်စုံစမ်းစစ်ဆေးပြီးတဲ့နောက်သိမ်းဆည်းခဲ့တာပါ။အဲ့ဒီမှာတစ်ခုကိုပြတဲ့ရဲ့စတိုကန်မှာတင်းစီခဲ့တာဖြစ်ပြီးပြဝဲမှာပြသဘူးချင်းမရှိဘူးလို့ခရိုင်ဥပဒေရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရုပ်တုတွေကိုလွှဲပြောင်းပေးတဲ့အခမ်းအနားကိုတော့နယူးယောက်မြို့ကတရုတ်ကောင်စီဝန်ရုံးမှာပြုလုပ်ခဲ့ပါတယ်ခင်ဗျာ။မြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ခင်ထိတ်တန်းအောင်ဒီနိုင်ငံတကာသတင်းတွေကိုကိုစောမိုးကြော်နဲ့အတူကျွန်တော်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုဒီထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့ internet စာမျက်နှာမှာလည်းလာရောက်ပြီးတော့ဓာတ်ရိုက်နားဆင်နိုင်တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းလွှာတွေမြန်မာပြည်ကသတင်းလွှာတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဦးဆုံးကတော့မကွေးတိုင်းနေပြည်တော်စခန်းတစ်ခုကိုဝင်တိုက်တဲ့အခြေအနေပါမကွေးတိုင်းစလင်းမြို့တရတော်ကြီးရွာနေပြည်တော်စခန်းတစ်ခုကိုဒေသခံကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခတ်ရမှာအရသာအပါဝင်ထိခိုက်သေးဆုံးမှုတွေရှိတယ်လို့သိရပါတယ်စကိုင်းတိုင်းရွှေဘိုမြို့နယ်မှာလည်းစစ်ကောင်စီလိုလားတဲ့ပြူစောတီဒီတက်ဆွဲထားတဲ့ဇီးပြူကုန်းကြီးရွာကိုကာကွယ်ရေးအဖွဲ့တွေဝင်ရောက်တိုက်ခိုက်တာလည်းဖြစ်ပါတယ်စီအေပတိပခတွေတင်းမာနေတဲ့မကွေးနဲ့စကိုင်းဒေသကအချိန်နဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုသားညွန့်ပြောပြမှာဖြစ်ပါတယ်ဗျာ
မကွေးတန်းစလင်းမြို့နယ်တည်တော်ကြီးရွာနေမြေရဲစခန်းကိုမေလ10ရက်နေ့မနေ့3နိုင်ချိန်တုန်းကဒေသခံကာကွယ်တပ်ဖွဲ့တွေကနေပြီးတော့ဝင်ရောက်တိုက်ခိုက်တယ်လို့သိရပါတယ်။တိုက်ပွဲက2နိုင်နီးပါးကြာမြင့်ခဲ့ပြီးတော့အရသာအမျိုးသမီးတူအပါဝင်တိုက်ခိုက်သေဆုံးမှုတွေရှိတယ်လို့ဒေသခံတူကဗျူကိုပြောပါတယ
်။တည်တော်ရဲစခန်းကို3နိုင်တူကနေစဖြစ်တော့ကြတော့ဒါပြည်သူတူကလည်းမင်းမတတူပေါ့နော်သူကလည်းတည်တယ်လို့ပြောတယ်။နောက်ပြီးတော့ဒီရဲကလည်းတယောက်တည်တာပေါ့ဗျာ။စခန်းမှုကတော့ဒဏ်ရာရတယ်လို့ကြားတယ်။ဒါမနဲ့အချီကိုသူကရန်တမ်းပြီးပြကြတော့။ကြားချင်းဆိုသူကတော့တနာကြီးခွင့်နှစ်နာရီလောက်တော့ကြားမတဲ့နဲ့အဲ့လောက်ကတော့ကြားမတဲ့နဲ့အဲ့လောက်ကြားပြီးကမှသူကတော့ဒီအစတုန်းကတိုက်ခိုက်တုန်းကတော့ပထမခံပြစ်ပြရပေါ့ဒီပြစ်ပြီးကမှတဲ့တည်းမကြဘူးကျွန်တော်တို့ဒီ PDF တွေလည်းတခါတည်းတက်မိကမှပြရတာပေါ့နော်ဒီအဲသူကတော့ပြမိကမှတော့အကုန်လုံးဆုတ်ခွာခဲ့တဲ့နိုင်တဲ့အကုန်လုံးလေ
တိကျသေဆုံးမှုနဲ့ပတ်သက်လို့တော့တိကျအတီးပြီလို့တော့မရသေးပါဘူးအပြင်တည့်ရတော်နေမြေရဲစခန်းကအဆောင်တချို့မိလောင်ပျက်စီးပြီးတော့ဒေသခံကောက်ွေးတက်ဖွဲ့ဝင်ဘက်ကလည်းသုံးဦးတိကျသေဆုံးတယ်လို့သိရပါတယ်စကိုင်းတိုင်းရှိဖို့ဘက်မှဆိုလို့ရှိရင်လေမေလ9ရက်နေ့မနေ့4နိုင်တုန်းကစစ်ကောင်စီလိုလာတဲ့ပြူစောတီပြူစစ်အဖွဲ့တွေခြေချတဲ့ဇီးပြူကုန်းကြီးရွာကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်အဖွဲ့တစ်ခုဖြစ်တဲ့ကျောက်လုံးကြီးအဖွဲ့တာဝန်ရှိသူတူကပြောပါတယ
်ဒီလိုမျိုးနဲ့ဒီလိုကြီးရွာမင်းနိုင်တို့ကဒီခုနိုင်ဒီဆက်ရောက်လို့ရတယ်ဟောဒီရွာရဒီရွာကအစားအစာတွေတဖွဲထားနေတာဟောငါဒီကောင်ဒီကောင်ကကျွန်တော်တို့မျက်မြင်ရ16လောက်16လောက်ဘုရားကဒီလိုက်တယ်ကျွန်တော်တို့ဆက်ရရဲဝင်တယောက်ရဲ့သူနဲ့အစားအဖွဲ့ရရဲဝင်လေးပုံမှန်ဟိုမှာလေးရောက်အတိအကျတရားရရဟုတ်ငါလေးခုရှိတာမှာ၃ခုပြောနေတယ်ဒါတခုကျန်တော့တခုကိုဆက်ဖြစ်နေလို့တော့ဘေးရဒီပေါ်ဒီ၃ရွာကာမီစီနဲ့အင်အားချက်ဖြစ်ရောက်လာတယ်ကျွန်တော်တော့ပြန်ဆုတ်ခဲ့ရတာ
စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းစကိုင်းတိုင်းနဲ့မကွေးတိုင်းနေရာတချို့ပါလက်နက်ကင်ခုခံမှုတွေအရှင်ကောင်းလာတာနဲ့အတူစစ်ကောင်စီတပ်ဖက်ကလည်းသူတို့ကိုထောက်ခံတဲ့ကြီးရွာတွေမှာစစ်တပ်နဲ့ပြီးတာလက်နက်တပ်ဆင်ပြီးတာတွေလှုပ်လာပါတယ်ဒေသခံကာကွယ်ရေးအဖွဲ့တွေကလည်းဒေသတွင်းရဲစခန်းနဲ့တပ်စခန်းတွေကိုတိုက်ခိုက်တယ်လို့ပြူစောတီပြူစစ်ဖွဲ့ရီချီချားတဲ့ကြီးရော်တွေကိုစီးနေတိုက်ခိုက်မှုတွေလည်းရှိနေပါတယ်ခင်ဗျာ
။ဒါတော့ကုသညုံပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့မြန်မာပြည်တွင်းစစ်ရေးပြည်သူ့ဘက်ကအခြေအနေတွေကနေထိုင်းနိုင်ငံဘက်ကိုလည်းသွားကြည့်ရအောင်ပါ။မြန်မာထိုင်းနိုင်ငံဒီကန်ချနာဘူရီပြည်နယ်ကြံဆိုင်ခင်းထဲမှာချုံနှောင်ခိုင်းစီခံရတဲ့မြန်မာနိုင်ငံသား14ဦးကိုအတင်းအဓမ္မအလုပ်ခိုင်းစီခဲ့တဲ့ကြံငင်းပိုင်ရှင်တဲ့ရွာသူကြီးအပါဝင်လူ9ဦးကိုတရားစွဲဆိုအရေးယူလိုက်ကြောင်းထိုင်းရဲချုပ်ကမေလ9ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါဗျာဒီအကြောင်းအသေးစိတ်ကိုတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံကချနာဘူရီပြည်နယ်ကနေမြေကန်ရဲတပ်ဖွဲ့နဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေဟာကြံငင်းထဲမှာအတင်းကျပ်အလုပ်ခိုင်းစေခံရပြီးပိတ်လောင်ခံရတဲ့မြန်မာနိုင်ငံသား14ဦးကို2023ခုနှစ်မတ်လ6ရက်နေ့ကကယ်တင်ခဲ့တာဖြစ်ပါတယ်။ကန်ချနာဘူရီပြည်နယ်အတွင်းကနွားချံမှာအလုပ်ရမယ်ဆိုပြီးပွဲစားကခေါ်ဆောင်သွားပြီးတဲ့နောက်တကယ်တော့အဲ့ဒီအလုပ်သမားတွေကိုကြံစိုက်ခင်းစီကိုပို့ပေးခဲ့ပါတယ်။အလုပ်ရှင်ကလည်းအလုပ်သမားတွေရဲ့စာရွက်စာတမ်းအထောက်အထားတွေကိုသိမ်းဆည်းထားပြီးလုံအားကမပေးဘဲတနက်နဲ့ချင်းချောက်တာရိုက်နဲ့ညှင်းမနှာတွေရှိတာကြောင့်အလုပ်သမားတွေကလူ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း HRDF ကိုတိုင်ကြားခဲ့တာပါ။အဲ့ဒီနောက်အလုသမား14ယောက်ကိုလူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့တွေကနေမြေကန်အာနာပိုင်နေနဲ့အတူတွားရောက်ကယ်ဆယ်ခဲ့ရပါတယ်။ကြံငင်းပိုင်ရှင်ဟာမြန်မာအလုသမားတွေကိုလုံအားကလစာအနှဲငယ်သာပေးပြီးတနေ့ကုန်ကြံခုတ်ခိုင်းခဲ့တဲ့အပြင်မြန်မာနိုင်ငံသားတွေကိုတနက်ပြချင်းချောက်ပြီးရိုက်နဲ့နှိပ်စက်မှုတွေကျူးလွန်နေတာဖြစ်ပါတယ်။မြန်မာအလုသမားပွဲစားတွေကလကကောင်းကောင်းပေးမယ်ဆိုပြီးမလုံးပေးခေါ်လာပြီးတဲ့နောက်သူတို့တွေဟာတကယ်တမ်းမှာတပတ်ကိုလုံအားကဘတ်ငွေ900သာရရှိပြီးနိုင်ငံကူးစာရွက်စာတမ်းတွေကိုလည်းတက်တန်းမတိုးပြပဲနဲ့သိမ်းယူထားခဲ့တာခံခဲ့ရပါတယ်။မြန်မာနိုင်ငံသားတွေကိုကယ်တင်ပေးပြီးတဲ့နောက်မေလ9ရက်နေ့မှာတော့အမှုမှာပါဝင်ပတ်သက်နေသူ5ဦးကိုတရားစွဲဆိုအရေးယူခဲ့ရမှာအဲ့ဒီထဲမှာမြန်မာနိုင်ငံသားလူပွဲစားတဦးလည်းပါဝင်ပါတယ်။အခုလိုအရေးယူခဲ့တာနဲ့ပတ်သက်ပြီးထိုင်းရဲချုပ်ဆူရချေဟဖန်ကသတင်းစာရှင်းလင်းပွဲလုပ်ပြီးထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။
เมื่อได้มีการดำเนินการแจ้งความได้มีการจะออกหมายจับจับกุมดำเนินคดีอาญาแล้วนะครับในส่วนมาตรการปกครอง
အခုလိုအရေးယူခဲ့တာဟာထိုင်းနိုင်ငံမှာလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုလစ်လျူမရှုထားဘဲနဲ့အမှန်တကယ်အရေးယူဆောင်ရွက်နေတယ်ဆိုတာကိုသိစေချင်ပါတယ်။ထိုင်းအစိုးရအနေနဲ့နိုင်ငံတွင်းမှာအခုလိုအလုသမားအခွင့်အရေးချိုးဖောက်မှုတွေ လူကုန်ကူးမှုတွေကိုလည်းလက်ပိုက်ကြည့်နေတယ်ဆိုပြီးအမေရိကန်အစိုးရရဲ့ဝေဖန်မှုတွေကိုလည်းကျွန်တော်တို့ခံနေရပါတယ်အခုဆိုရင်ထိုင်းအစိုးရဟာလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုအိန္ဒိနာချင်းနိုင်ငံတွေနဲ့ညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းပြောဆိုသွားပါတယ်အဲ့ဒီထဲကအလုသမား9ယောက်ကတော့အလုလုတာ3လလောက်တာကြာသေးပြီးတခြားအလုသမား9ယောက်ကတော့အဲ့ဒီနေရာမှာအလုလုတာတစ်နှစ်ကျော်ကြာသွားပြီဖြစ်တယ်လို့အလုလုခွင့်စာရွက်စာတမ်းတွေကိုအလုရှင်ကသိမ်းဆီးထားတဲ့အတွက်ထွက်ပြေးလို့မရဖြစ်ရတယ်ဆိုပြီးထွက်ဆိုကြပါတယ်ရှင
် POA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတခါလဲဒီထိုင်းယူကောက်ပွဲနဲ့ပတ်သက်လို့ပြောပြခြင်းပါတယ်မေလ14ရက်နေ့ထိုင်းနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲဟာဒီမိုကရေစီလိုလားတဲ့အတိုက်ခံပါတီတွေဘက်ကတစ်ဖက်တိုင်းပြည်ကိုဆယ်စုနှစ်နဲ့ချီပြီးတော့လွှမ်းမိုးချုပ်ကန့်ခဲ့တဲ့ Conservative စစ်တပ်ဗိုလ်ချုပ်ကြီးတွေနဲ့လက်တွဲဘက်တွေကတစ်ဖက်ရေဘူးရအားဖြစ်တော့အားပြိုင်ကြတဲ့ပွဲဖြစ်လာပါတယ်စစ်တမ်းတွေမှာလူလူထောက်ခံမှုအများအပြားရရှိလာပြီးလူကြိုက်များလာတဲ့ပါတီတစ်ခုကတော့ Move Forward ဆိုတဲ့ပါတီပဲဖြစ်ပါတယ်ထိုင်းနိုင်ငံရဲ့နိုင်ငံရေးနဲ့စီးပွားရေးအဓိကအပြောင်းလဲတွေဖော်ဆောင်မှုတိုက်တွန်းတောင်းဆိုမှုတွေလည်းရှိနေတာပါ Move Forward ပါတီအကြောင်းဘန်ကောက်မြို့ကနေ Vijaytra Duandi ပေးပို့တဲ့သတင်းကိုကိုစံကျော်ပြောပြမှာဖြစ်ပါတယ်ဗျာ
မဲဆွယ်နေတဲ့ Sexy Nan တာမဏီတင်နံကထိုင်းလူအခွင့်အရေးရှိနေတယောက်ပါမေလ14ရက်နေ့ရွေးကောက်ပွဲမှာTime Move Forward Party အနိုင်ရပြီးအစိုးရအဖွဲ့တွေပါဝင်လာနိုင်မယ်လို့ယုံကြည်ထားသူပါသူကိုရှင့်နေဂျမ်မီလို့လည်းလူသိများပါတယ်ဘန်ကောက်ကနေလွှတ်တော်အမတ်အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့လူသစ်တူဦးလည်းဖြစ်ပါတယ် Move Forward Party ကထိုင်းနိုင်ငံရေးမှာစစ်တပ်ပါဝင်မှုကိုဖယ်ရှားကျင်တယ်လို့ပြောထားပါတယ်တိုင်းပြည်ကိုပို့ပြီးမျှတတဲ့ဒန်းတူညီမျှတဲ့နေရာတစ်ခုဖြစ်ဖို့လိုလားတယ်လို့ပြောပါတယ်ထိုင်းနိုင်ငံမှာပထမဆုံးအကြိမ်မဲပေးမဲ့လူငယ်လေးသန်းသာပါတီရဲ့နောက်မှာအပြေးအဝထောက်ခံမယ်ဆိုရင်အပြောင်းလဲတွေမဖြစ်မနေဖော်ဆောင်ဖို့လုံလောက်တယ်လို့ဂျမ်မီကပြောပါတယ
် This election is very very important for
the ဒီရွေးကောက်ပွဲကထိုင်းပြည်သူတွေအတွက်သိက္ခာအရေးကြီးပါတယ်တိုင်းပြည်ကိုပြောင်းလဲမယ်ထိုင်းနိုင်ငံရေးကိုပြောင်းလဲမယ်လို့ကျွန်မမျှော်လင့်ပါတယ်လာမယ့်10နှစ်ကျွန်မကလေးတွေအရွယ်ရောက်တဲ့အခါစစ်မှန်တဲ့ဒီမိုကရေစီရမယ်လို့မျှော်လင့်ပါတယ
် Move Forward Party လို့ပြောင်းခဲ့တဲ့အရင်က Future Forward Party ဟာ2019ရွေးကောက်ပွဲမှာအမျိုးသားလွှတ်တော်နေရာ80အနိုင်ရခဲ့ပါတယ်။ဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝက်ကိုတက်ဆာရှိတဲ့ Populist Party နဲ့ပြိုင်ဘက်ဖြစ်လာခဲ့ပါတယ်။ဒါပေမဲ့အသည့်ဖွဲ့စည်းကစားစီးပွားရေးလဝကြီးအုပ်မှုတွေကိုဖြိုချပြီးထိုင်းနိုင်ငံမှာအခိုင်အမာဥပဒေပြုတာတဲ့ဘရင်စနစ်ကိုဝေဖန်တာမလုပ်ရဘူးဆိုတဲ့အသေးပြတ်အောင်လှုပ်ဖို့တားမြစ်ထားတဲ့ဥပဒေအားနည်းအောင်လှုပ်ဖို့တောင်းဆိုမှုတွေကထိုင်းနိုင်ငံရေးအခွင့်ထူးခံလူတစုအတွက်ချိန်ချောက်လာတဲ့ပါတီဖြစ်ခဲ့ပါတယ်။ပါတီကိုဖျက်သိမ်းခံခဲ့ရပြီးလူကြိုက်များတဲ့ခေါင်းဆောင်တနတွန်ဂျုံရုံယုံကစ်ကိုရွေးကောက်ပွဲမှာပါဝင်ခွင့်မရှိဘူးဆိုပြီးဆယ်နှစ်ပြိပင်ခံခဲ့ရပါတယ်။ဒါကြောင့်ဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပါတယ်။ပါတီကို Move Forward Party လို့ပြန်လည်ဖွဲ့စည်းခဲ့ပြီးလက်ရှိခေါင်းဆောင်ကတော့ Harvard တက္ကသိုလ်ကဘွဲ့ရတဲ့စီးပွားရေးလုပ်ငန်းရှင် Peter Lynch-Ren Naret ဖြစ်ပါတယ်။သူတို့ပါတီဟာတိုင်းပြည်အတွက်လိုအပ်တဲ့အရေးကြီးကိစ္စကိုထုတ်ဖော်ပြောဆိုနေတဲ့တခုတည်းသောပါတီဖြစ်တယ်လို့ပြောပါတယ
်။ We're not really fully democratic in the sense that the country has been militarized
တော်ကဒီမိုကရေစီစစ်စစ်မှန်မှန်အပြည့်အဝမရှိသေးပါဘူးစစ်တပ်ကကြီးစိုးထားတာတိတ်ကိုကြားနေပါပြီဒါကြောင့်လဲအာဏာတိဆောက်ပုံနဲ့အမျိုးသားဗန္ဒာဝေအသုံးစရိတ်ကိစ္စကိုစစ်တပ်ကလွှမ်းမိုးထားတဲ့အစိုးရလွှတ်တော်အတွင်းမှာအာရုံစိုက်နေကြတာပါဒုတိယအနေနဲ့ကျွန်တော်တို့အပေါ်စစ်တပ်ရဲ့လွှမ်းမိုးမှုကိုခံနေရတော့ကျွန်တော်တို့ရတဲ့အသုံးစရိတ်ကမနည်းဘူးဆိုရင်တော့အစင်ဆက်ထားခဲ့တဲ့ဖွဲ့စည်းတိဆောက်ပုံအရချပေးတဲ့ငွေဖြစ်နေပါတယ
်လူတို့စစ်တမ်းတွေမှာတော့ Move Forward Party ကလူကြိုက်အများဆုံးဒုတိယနေရာမှာရှိနေပါတယ် Conservative တွေနှစ်ရှည်ကြီးစိုးထားတာကိုစန့်ကျင်တဲ့လူကြိုက်များတဲ့ဖူရထိုင်းပြီးရင်ဒုတိယနေရာမှာပါပါတီတီထောင်တဲ့ဝင်းကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ရဲ့သမီးပေထုံတန်ရှင်နာဝတ်ကဦးဆောင်ပါတယ် Move Forward Party ရဲ့ကြီးညာထားတာတွေကဖူရထိုင်းပါတီနဲ့မတူပါဘူးဖူရထိုင်းပါတီကတော့ဆင်းရဲသားပြည်သူတွေနဲ့ရှေးရိုးပုံစံလက်ရှိနိုင်ငံရေးခေါင်းဆောင်တွေရဲ့အခွင့်ထူးခံတွေရောထွေးနေပါတယ် Move Forward Party ကိုထောက်ခံသူတူဖြစ်တဲ့စာယူကအခုလိုပြောပါတယ
်ก็พรรคก้าวไกลเป็นพรรคเดียวที่พูดถึงการ
Move Forward Party อ่ะน่ะအဆင့်ဆင့်တိဆောက်ပုံပြောင်းလဲဖို့လိုနေပြီဆိုပြီးတော့ပြောနေတဲ့တခုတည်းသောပါတီပါဒီတိုင်းပြည်မှာအရင်းရှင်တွေကြီးစိုးပြီးတော့အောက်ခြေပြည်သူတွေစီကအမျိုးမျိုးရသမျှဂုတ်သွေးဆုပ်ယူနေတဲ့သူတွေကအုပ်ချုပ်နေတာပ
ါမကြာခဏဆိုသလိုနိုင်ငံရေးမှာစစ်တပ်ကဂျားဝင်ဆွတ်ဖက်ခဲ့တဲ့ထိုင်းနိုင်ငံမှာဒီလိုရဲရင့်တဲ့အပြောင်းလဲတွေလှုပ်ဖို့ဆိုတာကအန္တရာယ်များပါတယ်မေလ14ရက်ရွေးကောက်ပွဲမှာဘလောက်အနိုင်ရတယ်မရဘူးမသိကြသေးခင် Move Forward Party အနေနဲ့လည်းတရားတစ်ပေါင်ကိစ္စတွေ အရင်ရင်ဆိုင်ရနိုင်တယ်ဆိုတော့စိုးရိမ်မှုတွေလည်းရှိနေကြောင်းပါခင်ဗျာ
။ထိုင်းရွေးကောက်ပွဲအခြေအနေတွေကိုကိုစံကျော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီအမေရိကန်ပြည်ထောင်စုအတွင်းကအကူအညီပေးနေတဲ့အခြေအနေတည်းကိုလည်းပြောပြချင်ပါတယ်။ Maryland ပြည်နယ် Baltimore အခြေစိုက် NGO အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Vehicles for Change အဖွဲ့ဟာလက်ရှိအကျဉ်းချနေသူတွေနဲ့အကျဉ်းသားဟောင်းတွေကိုမော်တော်ကားဆက်ပြင်စရာတွေဖြစ်လာအောင်လေ့ကျင့်သင်ကြားပေးပြီးလူနေမှုဘဝပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်လှုပ်ပေးနေပါတယ်။ VOA သတင်းတော်ဂျူလီထာပေါ့ပေးပို့တဲ့သတင်းကိုတော့ဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ
။ Alexis Austin ကမေလင်းပြည်နယ် Randolph-Town က Exclusive Motor Car Company ကဆက်ပြင်စရာတူဖြစ်ပါတယ
်။ When I tell people I'm a mechanic they just amazed like
ကျွန်တော်ကဆက်ပြင်စရာပါလို့ပြောလိုက်တိုင်းလူတွေကအံ့ဩကုန်တယ်။ကျွန်မလိုမိန်းကလေးတယောက်ကားပြင်တာကိုတခါမှမတွေ့ဘူးသေးသလိုအံ့ဩသွားကြတာပေါ့
။သူကလည်းယောက်ျားကလေးတွေကြီးစိုးတဲ့ဒီလုပ်ငန်းမျိုးမှာလုပ်ကင်ဖို့အတွက်အထူးသဖြင့်အချင်းကြဘူးသူတယောက်နေနဲ့ဘယ်တော့မှမစင်စားခဲ့ဘူးပါဘူး။2022မေလကမှသူထောင်ကနေလွတ်လာတာဖြစ်ပါတယ
်။ I literally was coming home from doing 5 years
and ထောင်ကနေကြပြီးပြန်ရောက်လာတာမို့လို့ဘာမှမရှိဘူးလို့ပြောရမှာပါ။
အခုတော့သူမရဲ့အနာဂတ်က Vehicles for Change NGO အဖွဲ့ကြောင့်တောက်ပလာပါပြီ။တက်တန်း24နှစ်ရှိပြီဖြစ်တဲ့ဒီအဖွဲ့ဟာလာပြီးလှူတဲ့ကားတွေကိုပြန်ပြီးဝင်ဝင်နဲ့မိသားစုတွေအတွက်ဈေးချိုချိုနဲ့ရောင်းပေးနေတာဖြစ်ပါတယ်။သူတို့စီမထောင်ချနေသူတွေနဲ့အကျဉ်းသားဟောင်းတွေအတွက်ဆက်ပြင်ဆရာတွေဖြစ်လာအောင်လက်တွေ့တင်ကြားပေးတဲ့အစီအစဉ်လည်းရှိပါတယ်။တင်နန်းသားတွေဟာလာပြီးလှူတဲ့ကားတွေကိုပြင်ကြရပြီးဒါဟာလာကြရတဲ့အလုပ်တင်ဖြစ်လောက်ရတာလို့ Vehicles for Change အဖွဲ့ကိုထူထောင်သူဖြစ်တဲ့အဖွဲ့ဥက္ကဋ္ဌ Martin Schwartz ကပြောပါတယ
် Our guys spend 4 months here they train up they take the student exams
ကျွန်တော်ဒီဒီမှာဒေတာလိုရပါတယ်သူတို့ကိုတင်နန်းပေးတာပါပြီးရင် ASE လို့ခေါ်တဲ့စက်ပြင်လုပ်ငန်းဆောင်ပွဲတွေဖြေခိုင်းပါတယ်အဲ့ဒါအောင်သွားရင်တော့ဒေတာတွင်းကကျွန်တော်တို့ရဲ့အလုပ်အကင်နေရာခြားထားရေးမိဖက်တေစီမှာအလုပ်သွင်းပေးနိုင်ပါတယ
်။သူတို့တင်ပေးတဲ့အစီအစဉ်တဲမှာ VR နည်းပညာသုံးသင်တန်းတွေလည်းပါပါတယ်။ Chucky Fleet ဟာ VR သင်တန်းတက်နေသူဖြစ်ပါတယ
်။ With this you get the mindset
ဒါကလက်တွေ့မလုပ်ခင်ဘာတွေလုပ်အောင်လဲဆိုတာကိုသိစေတယ်လို့ပြောသွားတာပါ။ VR သင်တန်းအစီအစဉ်မှု Jeff Crawford ကတော့ဒီလိုသိစေဖို့အတွက်အခုလိုသင်တန်းပေးတာလို့ပြောပါတယ
်။ What I love about it is how immersive the technology is.
ဒီနည်းပညာကအားလုံးကိုလွှမ်းခြုံသိစေနိုင်တာကြောင့်ကျွန်တော်သိသဘောကျပါတယ်။ခေါင်းဆောင်နှစ်ချက်ထဲကနေလှုပ်ချင်တဲ့အလုပ်ကိုသွားလုပ်နိုင်တယ်လို့တခုတည်းကိုပဲအာယုံစိုက်လုပ်နိုင်တာကြောင့်ဒါကကစားနည်းတစ်ခုလို့စိတ်ကိုပျော်ရွှင်စေသလိုအကောင်းဆုံးသင်ယူနိုင်တဲ့နည်းလို့လည်းထင်ပါတယ်။အထူးသဖြင့်ဒီအလုပ်ကိုဆက်လုပ်တဲ့အဆင့်မျိုးဆိုရင်ပေါ့
။ Morris Neil ဟာ Vehicles for Change အစီအစဉ်ကကျောင်းသားတစ်ယောက်ဖြစ်ပါတယ်။
I learned about this program while in prison and what it does it trains you.
ဒီ season ကိုကျွန်တော်ထောင်ချနေတော့မှသိခဲ့ရပါတယ်။ဒီ season ကကိုယ့်ကိုလေ့ကျင့်ပေးတယ်လို့အလုပ်လုပ်ဖို့လည်းအဆင့်အသင့်ဖြစ်စေပါတယ်လို့ပြောသွားတာပါ။ဒီသင်တန်းကိုတက်ခဲ့သူက250ကျော်ရှိနေပြီးအဲ့ဒီထဲက95ရာခိုင်နှုန်းလောက်ကအလုပ်တွေရသွားတယ်လို့ VFC အဖွဲ့ကပြောပါတယ်။ Exclusive Motor Car Company အကြီးကဲ James Markia ha Austin ko tu alou ma nga ke tu phit par de
Currently there's a lot of a shortage in technicians
so when you have to lo hat ni par de da jaw Alexix to lo di alou ko tait nyan no de tu myo ko ya de aka tu dok ka alou atwe atot ko kaung de lo pyo ya ma ba
Chucky Fleet lo tin nan da myo atwe do di alou ha tu atwe dutiya myo akhwan lan de khu le phit par de
Without this program my pride would be
ဒီလိုအစီအစဉ်မျိုးသာမရှိဘူးဆိုရင်ခုလောက်ဆိုကျွန်တော်ထောင်ထဲပြန်ရောက်နေလောက်ပြီထောင်ထဲထပ်မရောက်တော့တဲ့အတွက်သူတို့ကိုတကယ်ကျေးဇူးတင်တယ
် I see me growing me opening my own shop
ကိုတိုးတက်လာတာတွေတွေ့နေရပါတယ်ကိုပိုင်ဆိုင်ဖွင့်မယ်အမျိုးသမီးဆက်ပြင်စရာတွေအတွက်အမျိုးသမီးတွေကိုအဓိကခတ်မယ်ကျမတို့တီးခြားရည်တည်နိုင်တယ်ဆိုတာကိုပြမယ
် Alexis ဟာသူ့အလုံးနဲ့သူ့တိုးတက်အောင်မြင်မှုတွေအတွက်ဂုဏ်ယူရင်းနဲ့ဒီလိုကိုပိုင်ရည်တည်နိုင်ခြင်းရောက်တဲ့အထိ
တော်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VO ရဲ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်သိမကြခင်မှာပဲအယ်ဒီတာနဲ့ဆွေးနွေးကန်လူတို့ကြမ်းမာရေးတပတ်တွင်းအားကစားသတင်းတွေကိုဆက်ပြီးတော့တင်ဆက်ဖို့ရှိနေပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေ
ခလုတ်တစ်ချက်နှိပ်လိုက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51 VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ Editor နဲ့ဆွေးနွေးကန်တပတ်တွင်းအားကစားသတင်းနဲ့အတူလူလူနဲ့ကျမ်းမာရေးကဏ္ဍတင်ဆက်တဲ့အခါမှာတော့
ပုံမှန်ပြတော့မင်းကြီးတယောက်ရာဇီလာရင်ကြိုက်ခဲတယ်ဆိုတာဒါဓမ္မတာပဲအဲ့တော့မင်းကြီးကအခုရာဇီလာတို့ကြိုက်ခဲမဲ့နော်အချိန်မျိုးရောက်ပြီဆိုကိုယ့်ဘာကိုသိရမှာအဲ့ခါကျတော့လို့ရှိရင်အဲ့ဒီကမင်္ဂလာဆောင်တဲ့နေ့ဖြစ်နေ
တာဒါဘွားနဲ့မီးရဲ့အထုကုဆရာဝန်ကြီးဒေါက်တာဆိုးလွင်ရှင်းပြပြောပြသွားတာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အခုအလှည့်ကြလာတာကတော့အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်တော့မြမအရေးနဲ့တေယုတ်ရဲ့အခမ်းကဏ္ဍကိုဆွေးနွေးမှာပါတရုတ်နိုင်ငံသားရေးဝန်ကြီးခီးစဉ်အတွင်းနိုင်ငံရေးအကျဉ်းသားတချို့လှုပ်ပေးခဲ့တာကဘာသဘောပါလဲမြန်မာပြည်ထနာမှာတရုတ်ကဘလောက်အရေးပါတယ်လဲဆိုတာအခုတစ်ပတ်အယ်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စန်းသာကိုမမျှသစဉ်အောင်ကားနေပြီးတော့မေးမြန်းဆွေးနွေးတင်ပြထားပါတယ်ဗျာ
မင်္ဂလာပါဦးကျော်စန်းသာရှင
်မင်္ဂလာပါမြတ်စင်
ဒီတစ်ပတ်မှာတော့ဒီမြမအရေးတိအခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးစီခြင်းပါတယ်တလောရောကမြန်မာနိုင်ငံမှာဒီနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတာဟာတရုတ်ရဲ့နိုင်ငံခြားရေးဝန်ကြီးခီးစဉ်ချောင်းလို့ဆိုနိုင်ပါသလား
တိုက်ဆိုင်နေပါတယ်ဒါပေမဲ့မဆိုနိုင်ပါဘူးမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတဲ့အဓိကအကြောင်းရင်းကတော့စစ်ကောင်စီရဲ့အကျဉ်းအကျပ်ကသူတို့ထွက်ခြင်းတို့ထွက်လို့မရထွက်ပေါက်ပိတ်နေတဲ့အတွက်ကြောင့်သူတို့သဘောထားပျော်ပြောင်းလာပါပြီဆိုတာကိုပြသလို့တဲ့သဘောထားဖြစ်ပါတယ်ဆိုတော့လှုပ်ပေးမှုအတွက်ကလည်းပဲနိုင်ငံတကာအဖွဲ့အစည်းတွေကလည်းပဲအများအားပြောဆိုတိုက်တွန်းနေကြမှာတရုတ်ကလည်းတိုက်တွန်းမှသိကြပါတယ်ဆိုတော့ဒီလိုလှုပ်ပေးတာဟာတရုတ်ကြောင့်တော့မဟုတ်ဘူးသို့တော်လည်းပဲသူတို့ရဲ့အချင်းအကျပ်နဲ့နိုင်ငံတကာရဲ့တိုက်တွန်းမှုတွေကြောင့်လှုပ်ပေးတယ်လို့ဆိုရင်ပုံမှန်ပါလိမ့်မယ်တရုတ်ကြောင့်လှုပ်ပေးတယ်လို့ဆိုတာမျိုးပုံရိပ်ပြလိုက်ခြင်းအပြင်စစ်ကောင်စီပူတော်သိခါကြတယ်တရုတ်ရဲ့လက်ပါစီဖြစ်နေသလားဆိုတာတော့မေကွန်တို့ခံရပဲရှိပါတယ
်ဒါဆိုရင်ဒီမြမအရေးမှာပေါ့တရုတ်ရဲ့တုံ့ပြန်မှုတွေကဘယ်လောက်ထိတက်ရောက်မှုရှိပါသလဲ
တက်ရောက်မှုရှိပါတယ်ဘာကြောင့်လဲဆိုတော့စစ်ကောင်စီကအခုခါမှာတရုတ်ကိုအများဆုံးမိခိုးအားထားနေရတဲ့အနေအထားရှိတော့သူရဲ့တုံ့ပြန်မှုဟာသိပြီးတော့အရေးကြီးပါတယ်ဆိုတော့အခုကိစ္စမှာလည်းပဲတရုတ်ကတော့သူ့အကျိုးစီးပွားကိုအခြေခံပြီးလုပ်တာပေါ့လေတုံ့ပြန်တာပဲဒီညမှာသူကပြောမှာပေါ့မြန်မာနိုင်ငံကောင်းဆောင်တွေကိုခမရတို့ကိုကျွတ်တော့ကူညီရပို့ပြီးလွယ်ကူအောင်ခမရတို့ကသိဆိုပြတင်ပြနေရင်သူတို့ကူညီရတယ်ပဲသူတို့နိုင်ငံတကာမှာလည်းဂုဏ်သိက္ခာရှိတဲ့နိုင်ငံကြီးဖြစ်နေသူကိုယ်သူဂုဏ်ဖော်ခြင်းနဲ့တရုတ်နိုင်ငံအနေနဲ့အဲ့လောက်တော့မတင်ပါနဲ့ကျွတ်တော့ခမရတို့ကူညီရလွယ်အောင်နည်းနည်းပါးပျော့ပြောင်းတဲ့သဘောထားလည်းပြပါအောင်ဆိုတာမျိုးနဲ့သူကချင့်ကပ်မှသိကြပါတယ်အဲ့တော့တရုတ်ရဲ့ဒါလှုပ်ဆောင်မှုကပူပြီးတော့အရေးပါတယ်တရုတ်ကမြန်မာစစ်တပ်ရဲ့အဓိကအထားလည်းဖြစ်နေတဲ့အတွက်ပြောနိုင်ပါတယ်
မြမအရေးပြေလေဖို့မှာဒီဒေတာရင်းနိုင်ငံတွေရောနိုင်ငံတကာရောအားလုံးကတော့ဝိုင်းပြီးတော့လုံနေကြတာပါဒီထဲမှာတရုတ်ကပို့ပြီးတော့အရေးပါတယ်လို့ဟိုဆိုတဲ့သဘောဖြစ်နေတာပါလားဒါဆိုရင်ဒီမြမအပေါ်မှာတရုတ်ကဩဇာလွှမ်းမိုးနေတယ်လို့ပြောနိုင်ပါသလား
အာတရုတ်ကအရေးပါတယ်ဩဇာလွှမ်းမိုးနေတယ်လို့ပြောနိုင်ပါတယ်မြန်မာနဲ့တရုတ်ဆိုတာတကယ်တော့ဟိုသမိုင်းအစကတည်းကအင်းဒီနိုင်ငံအင်းဒီလူဖွဲ့စည်းတွေဖြစ်ပါတယ်ဆိုတော့တရုတ်ကအင်အားကြီးတယ်လူကြီးများတယ်ဆိုတော့တရုတ်ကပို့ပြီးတော့မြန်မာနိုင်ငံကိုစီးရီအဖြစ်ညချူကြော်ရာရန်စရာအဲ့လိုမျိုးတွေစီးပဋိပက္ခတွေနိုင်ငံခြားမှာအများကြီးရှိခဲ့ပါတယ်။ဟိုပုဂံခိကရာနောက်ပိုင်းမြင်းဆိုင်စစ်ချင်းတွေမှာဆိုရင်ဟာတရုတ်လာသည်ရိုင်းရိုင်းလို့ရိုင်းရိုင်းမြှားမှုရွာသည်ဖြန့်ဖြန့်လို့ဖြန့်ဖြန့်လို့စစ်ဖြစ်တဲ့ကိစ္စတွေအဲ့ဒီကရာစာနဲ့ပြင်းတဲ့တော့ရှိလာကြတာဖြစ်ပါတယ်။ဆိုတော့ဟိုကုန်းမောင်ခင်မှာဘိုးတော်ဖရာလက်ထက်ရောက်တဲ့ခါမှာမြန်မာကလည်းပဲအရှိဘက်ကိုသိပ်ပြီးတော့အိုင်မထားပဲနဲ့ခိုင်ကိုသိမ့်ပြီးတဲ့နောက်သူရအနောက်ဘက်ကိုလှည့်သွားတော့ဟိုဘင်္ဂလားကိုသိမ့်ထားပြီးဖြစ်တဲ့အင်္ဂလိပ်နဲ့ထိတိုက်တွေ့ပြီးတော့အဲ့ဘက်ကိုနိုင်ငံရေးဆက်ဆံရေးပုံစံပြောင်းသွားတာပါဆိုတော့တချိန်လုံးတရုတ်နဲ့ဆက်ဆံလာခဲ့ရတာပါနောက်ဒုတိယကမ္ဘာစစ်ဟိုကွန်မြူနစ်နဲ့တိုက်ပွဲဖြစ်ပြီးတော့ကွန်မြူနစ်တွေကတရုတ်ပြည်မှာအနာရတော့လေမြန်မာစစ်တပ်ကမြန်မာနိုင်ငံအစိုးရကပေါ့လေအရင်ဆုံးအစိမ်းပြုခဲ့ရတဲ့တရုတ်ပြည်ရဲ့ ူတော်တေဖြူအကျွင်းအကျန်တွေရဲ့ကျွတ်မှုတောင်လဲမြန်မာခံခဲ့ရဆိုအများအားသူတို့ကဆက်ဆက်နေပါတယ်ဆိုတေဥဩဇာဟာမြန်မာနိုင်ငံမှာအများအားကြီးနေတယ်လို့ပြောလို့ရပါတယ်ဒါကြောင့်လည်းပဲဥသန်းရွှေလက်ထက်တုန်းကနောက်ပြမြစ်ဆုံကိစ္စဖြစ်တော့တေဥကိုမိခွေရဆက်ဆံအောင်ဆိုပြီးတော့သူတို့ရုရှားဘက်ကိုဥလှဲ့လာတယ်ဥရုရှားနဲ့တေဥနဲ့တပေါင်းနဲ့လို့ဖြစ်သွားတော့တိတ်တော့မထူတော့ဘူးပေါ့လေဆိုတေဥဩဇာဟာအများကြီးထွန်းမှုနေတယ်လို့ပြောကိုပြောမှဖြစ်ပါတယ်လားမှန်ပါတယ်
ဟုတ်ကဲ့ပါနောက်ဒီအရှိမလည်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဆာလည်းမြန်မာနိုင်ငံကိုလာခဲ့ပါတယ်။နောက်တလောကပဲဒီကုလသမဂ္ဂရဲ့အတွင်းမှုချုပ်ဟောင်းဘန်ကီမွန်သူကလည်းမြန်မာနိုင်ငံကိုလာခဲ့ပါတယ်။ဆိုတော့ဒီခီးစဉ်နေနဲ့အခုတရုတ်နိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်ဘယ်လိုနှိုင်းရှင်းမှာမလဲ
။တရုတ်ခီးစဉ်ကပုံပြီးထျောက်တာပါဆိုတော့ပြောသလိုပါသူကအဓိကလွှမ်းမိုးထားတဲ့တိုင်းပြည်တရုတ်နဲ့ဗမာစစ်တပ်ကအဓိကမိခိုနေရတဲ့နိုင်ငံဖြစ်နေတယ်။စောစောကလူတွေရဲ့ခရီးရင်လည်းပဲသူတို့နည်းနဲ့သူတို့ထုတ်ဖော်ဖို့ကြိုးစားတာပါပဲ Nolan ဒီစားကတော့ထိတ်တိုက်ရင်ဆိုင်ပြီး confrontation သဘောမျိုးနဲ့ပြောပြီးတော့ချက်ချင်းကိုအဲ public view အောင်ဖွင့်ပြလိုက်တဲ့အခါမှာဒီဘက်ကလည်းရုတ်တရက်တုံ့ပြန်နိုင်လို့ရှိလာတဲ့အတွက်ကြောင့်ဒါတော်လေးဒါမအောင်မြင်ခဲ့ဘူးလို့ပဲပြောရမှာပဲသူနောက်ဆက်သွားဖို့တော့မှလမ်းပိတ်သွားတယ်ပြောမယ် Banky Moon ကတော့သူ့မှာဘာမှဩဇာအာဏာကြီးရဲ့အဖွဲ့အစည်းမဟုတ်ဘူးအကြံပေးနိုင်တဲ့အဖွဲ့အစည်းဖြောင်းပြတဲ့အဖွဲ့အစည်းဆက်ဆက်စားဖြစ်တဲ့ကြောင့်သူဟာ very soft approach နဲ့သူဟာသွားခဲ့တာဖြစ်ပါတယ်ဆိုတော့တရုတ်ကတော့အဓိကနိုင်ငံဖြစ်တဲ့တရုတ်ရဲ့လွှမ်းမိုးမှုဟာအကြီးကြီးရဲ့တရုတ်ရဲ့ဩဇာကပို့ပြီးတော့ထျောက်တယ်တရုတ်ပြောတာပို့ပြီးတော့သဲဝင်တယ်လို့ယူဆနိုင်ပါတယ်ဒီရှိမှာဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေစစ်တပ်ရဲ့အချင်းကြက်ကလည်းပဲအဓိကအရေးကြီးတာပါသူတို့ကမိခိုနေရတာကို
ဒီခီးစင်မှာဒီတရုတ်နိုင်ငံသားရေးဝန်ကြီးကမြန်မာအချုပ်ချာအာဏာကိုလေးစားကြဖို့ဒါကိုတိုက်တွန်းပြောဆိုခဲ့ပါတယ်ဆိုရင်ဒါကဘာသဘောတည်းရောက်ပါတယ်လဲသူကမြန်မာနိုင်ငံကိုအလေးထားတယ်လို့ပြောလို့ရနိုင်ပါသလား
တော်တော်လေးမိကွန်ထုတ်စရာကောင်းတယ်မြန်မာနိုင်ငံအချုပ်ချာအာဏာကိုလေးစားပါလို့သူကပြောလိုက်တယ်ဆိုတော့သူကအများပြောအားသေးတယ်တဲ့လားလို့ပြန်မေးချင်တယ်ဆိုမြန်မာနိုင်ငံအချုပ်ချာအာဏာကိုအများဆုံးမထီမဲမြင်ပြုတယ်လို့ယူဆခြင်းခံရတရုတ်သားဖြစ်ပါတယ်နမူနာတစ်ခုကြည့်မြန်မာနိုင်ငံတိုင်းရင်းသားအရှေ့မြောက်မှာရှိနေတဲ့နေကြာတိုင်းရင်းသားတို့သူတို့ကဩဇာနှောင့်မှထားတဲ့ EEO တွေကိုသူတို့ပြောတာလိုက်လုံနေရတယ်သူကလက်နဲ့ထောက်ပံ့တယ်ငွေကြေးထောက်ပံ့အမျိုးမျိုးလုပ်ထားတယ်ဒါအချုပ်ချာအနာကိုလေးစားသလားလို့မေးစရာဖြစ်နေဆိုတော့နိုင်ငံတကာအချုပ်ချာအနာကိုလေးစားကြပါဆိုတော့မြန်မာစစ်ကောင်စီကညှိပါလိမ့်မယ်နိုင်ငံတကာမင်းတို့ဘာလို့အာဆီယံကဘယ်လိုလုပ်မယ်ကုလသမဂ္ဂဘယ်လိုလုပ်မယ်ပြောကြတဲ့အခါမှာမင်းတို့ပြောတာကထုတ်ထားအနာကိုထိပါသလိုဖြစ်တယ်အလေးနဲ့ထားရပါဆိုတော့သူ့ကိုပြန်မေးမဲ့လူတော့မရှိဘူးထင်မေးရမှာခင်ဗျားတို့ကအလေးနဲ့ထားသလားဆိုအလေးနဲ့မထားစုကတော့တရုတ်လိုပဲပြောမှာပါနိုင်ငံတကာကတော့ state အနေနဲ့ကတော့ထုတ်ထားအနာကိုလေးစားတယ်အခုပြဿနာဖြစ်တာ government နဲ့နိုင်ငံအနောက်နိုင်ငံနဲ့ဆက်ဆံတဲ့ government to government relations ထိခိုက်တာသာဖြစ်ပါတယ် state ကိုသူကအသိမှတ်ပြုပါတယ်မလေးစားတော့မတွေ့ရဘူးလား
မြန်မာနိုင်ငံမှာတရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားကဘာဖြစ်ပါမလဲသတင်းတွေထဲမှာလည်းဖော်ပြနေတာမှာဒီ strategic cooperation ဆိုတဲ့စကားပါဒီစကားကဒီမဟာဗျူဟာအရာပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်ရမယ်ဆိုတာလည်းပြောပါတယ်အဲ့တော့ဒီစကားကဘယ်လိုနားလည်ရပါမလဲဘယ်လောက်ထိတာသွားနိုင်ပါသလဲ
strategic cooperation ဆိုတာသိကျပြန်ပါတယ်တကယ်တော့ဒီဟာစီးပွားရေးလုပ်ငန်းတွေကိုတနိုင်ငံနဲ့တပုံစံနဲ့ဖြစ်အောင်နိုင်ငံနှစ်ခုရဲ့လို့ entities နှစ်ခုပေါ့အဲ့ဒီနှစ်ခုကလုပ်ငန်းနှစ်ခုလည်းဖြစ်နေတာပဲပေါင်းပြီးတော့သူတို့ရဲ့ထုတ်လုပ်မှုတိုးတက်အောင်ငါတို့နဲ့တပြည့်ညီရလှုပ်ဆောင်သွားမယ်အဲ့တော့ကြည်ကြည်ပြန်ပြန်လှုပ်ဆောင်မယ်လို့ဆိုရဲစီးပွားရေးဘက်မှာသုံးတဲ့စကားလည်းဖြစ်ပါတယ်ဒါပေမဲ့တချို့ကတော့ strategic strategy ကိုစီးရေးနဲ့ draw ပြီးတော့ပြောကြတယ်ဒီညမှာတော့ strategic cooperation ကို promote လုပ်မယ်လို့ဆိုတာဟာစီးရေးပူးပေါင်းဆောင်ရွက်မှုလို့သူတို့အတိအကျပြောလို့တယ်လို့ကျွန်တော်မထင်ပါဘူးစီးရေးဆိုရင်တော့စီးရေးနဲ့ပတ်သက်ရင်တော့ military cooperation နဲ့ security cooperation တို့အဲ့လိုသုံးကြပါတယ်အခု Ukraine ကိစ္စမှာဆိုလို့ရှိရင်ဥရောပနိုင်ငံနဲ့ security cooperation လုပ်ကြတယ်စသဖြင့်လုပ်ကြတယ် so strategic cooperation ဆိုတာစီးရေးကိုတော့သူတို့အတိအကျလွှမ်းခြုံပြီးပြောလို့ခြင်းမဟုတ်ပါဘူးလို့ထင်ပါတယ်အဲ့လိုပြောရင်လောက်အောင်လည်းပဲသူတို့ကတော့တုံးလိုက်မယ်မဟုတ်ပါဘူးအဲ့လိုပြောနေတော့ပူဆိုးတော့မှာပေါ့နိုင်ငံတကာမှာသူတို့ power နဲ့သုံးသွားတဲ့စကားလို့သာထင်ပါတယ်သူတို့စီးပူပေါင်းဆောင်မှုမရှိဘူးလားဆိုတော့ရှိတယ်ဒါပေမဲ့ဒါကတော့ understood ပဲဒါကတော့နားလည်နိုင်တယ်သူတို့အဲ့လိုတော့တည်ဝင်ကြီးညာလိမ့်မယ်တော့မဟုတ်ပါဘူးစီးပူပေါင်းဆောင်မှုတကယ်လုပ်မယ်ဆိုရင်လည်းပဲနိုင်ငံသားရေးဝန်ကြီးစာကာကွယ်ရေးဝန်ကြီးတို့ဘာလို့နဲ့လာပြီးတော့ဆက်ဆံပြီးလုပ်မှထင်ပါတယ်အဲ့
တော့မြန်မာအရေးမှာတရုတ်ရဲ့အခုလိုတုံ့ပြန်ဆောင်ရွက်နေရတယ်ပေါ့ဒါဟာဒေတာရင်းနဲ့နောက်နိုင်ငံတကာနဲ့တရုတ်ရဲ့ဆက်ဆံရေးအပေါ်မှာဘယ်လိုအကျိုးသက်ရောက်နိုင်မှာလဲ
နိုင်ငံတကာရောဒေတာရင်းနိုင်ငံတွေရောစိုးရိမ်မှာပါတရုတ်နိုင်ငံဟာမြန်မာနိုင်ငံကိုသိပ်ပြီးတော့လွှမ်းမိုးသွားမှာကိုသူတို့စိုးရင်လေ ဒါပေမဲ့တရုတ်ကလည်းပဲလွှမ်းမိုးမှဖြစ်မယ်သူတို့ကလည်းပဲမြန်မာနိုင်ငံမှာသူတို့စိတ်ဝင်စားတဲ့ကိစ္စသုံးမှုရှိတဲ့သူတို့ interest သုံးမှုပေါ့လေအကြံဉာဏ်ပြောရင်နေစားဒေသမှာညံရေးဒုတိယတစ်ခုကမြန်မာနိုင်ငံမှာသူတို့လုပ်နေစီးပွားရေးတွေတွတ်တဲ့အောင်မြင်ရေးဒါ strategic cooperation မှာဒါတွေပူးပေါင်းဆောင်မယ်နောက်တစ်ခုကရခိုင်ဒေသကိုသူတို့လွှမ်းမိုးနိုင်ရေးစိတ်အရေးကြီးပါတယ်ရခိုင်ဒေသညီညာမှသူတို့ဟာဒီဘင်္ဂလားပင်လယ်အော်ကနေအိန္ဒိယသမုဒ္ဒရာကိုသိရေးကြီးတဲ့မဟာဗျူဟာလမ်းကြောင်းပေါက်မှာဖြစ်တယ်။အဲ့ဒီပြောင်းရခိုင်ဒေသညီညာရေးအတွက်သူကအများကြီးကျူးပန်းနေရတယ်တွေ့ရပါတယ်။ဥပမာရိုဟင်ဂျာတွေလက်ခံလိုက်ပါမင်းတို့အစီအမံပြုလာလိမ့်မယ်ဆိုတာလုပ်တယ်။နောက်တင်းတော့ထင်းတဲ့သံတရားရှိတာပေါ့လေ။အေးအေးနဲ့ရခိုင်တပ်တော်နဲ့စစ်ကောင်စီနဲ့အပြစ်ခတ်ရဆဲရေးနားလည်မှုဟာလည်းပဲဂျပန်ကဆာဇာကာဝါလုပ်တာတဲ့တရုတ်ရဲ့လွှမ်းမိုးမှုတရုတ်ရဲ့တိုက်တွန်းမှုလည်းပါလိမ့်မယ်လို့ထင်ပါတယ်။ဆိုတော့တရုတ်ဟာသိအဓိကကြတဲ့ကိစ္စဖြစ်ပါတယ်ဆိုတော့တရုတ်ရဲ့ဒီအကျိုးစီးပွားတွေကိုကောက်ကဘူးတဲ့တရုတ်ကလုံမှာနိုင်ငံတကာကတော့စောင့်ကြည့်နေမှာပေါ့အနောက်နိုင်ငံတွေကလည်းဘွေမကြဘူးသို့တော့အကြမ်းအဖျင်းကတော့အမေရိကန်ကိုယ်တိုင်လက်ခံတယ်မြန်မာနိုင်ငံမှာတရုတ်ဟာသူတို့နဲ့ဆိုင်ပေါ့လေပို့ပြီးတော့ပတ်သက်မှုရှိနေတယ်အော်ဇာလွှမ်းမိုးတော့မသုံးဘူးပေါ့သူတို့ဟာပို့ပြီးတော့ဆက်ဆံမှုရှိနေတယ်ဆိုတော့လက်ခံပါတယ်ကျွန်တော်အမေရိကန်နိုင်ငံသားရဲ့ယုံကသန်တမာဟောင်းကိုအင်တာဗျူးလုပ်တဲ့အခါသူတို့ကဝန်ခံပါတယ်ဟုတ်တယ်လို့ပြောပါတယ်
ဟုတ်ကဲ့ပါအဲ့တော့ဒီတရုတ်နိုင်ငံရဲ့ဝန်ကြီးရဲ့မြန်မာနိုင်ငံပေါ်ခရီးစဉ်တစ်ခုလုံးကိုဟိုခြုံငုံလွှမ်းခြုံပြီးတော့တုံးတက်မယ်ဆိုရင်ဘယ်လိုသဘောရပါသလဲ
တရုတ်အတွက်အမျက်ထွက်တဲ့ခရီးစဉ်မှာပဲအဓိကတော့သူတို့ဟာခုနပြောတဲ့စကားတွေနဲ့ပြောလိုက်တဲ့မဟာဗျူဟာတို့ဘာလို့အဲ့ဒီဟာတွေပူပေါင်းဆောင်ရွက်လုပ်တာဟာတရုတ်ရဲ့မြန်မာနိုင်ငံပေါ်မှာငါတို့စီးရေးမဟုတ်ဘူးနော်ဒါပေမဲ့ငါတို့ဟာအော်ဇာလွှမ်းမိုးပိုင်တွင်ရှိတယ်ငါတို့ရဲ့sphere of interest ပေါ့သူရဲ့စိတ်ဝင်စားတဲ့အဓိကနယ်ပယ်ဖြစ်တဲ့ဆိုတော့တည်ဝင်ထပ်မံပြီးတော့ဖော်ထုတ်ပြသလိုက်ရင်ဖြစ်ပါတယ်ဒီဟာဆိုတော့သိအရေးပါတယ်သူတို့အကျိုးစီးပွားအတွက်ပေါ့လေဒါပေမဲ့မြန်မာနိုင်ငံဘက်ကပြန်ကြည့်ရင်တော့မြန်မာနိုင်ငံဟာတရုတ်နဲ့လောလောဆယ်မှာစစ်ကောင်စီကပူးပေါင်းဆောင်ရွက်နေခြင်းအပြင်သူတို့အာဏာတည်မြဲရေးအတွက်အထောက်ပံ့ဖြစ်တယ်သူတို့ကဘယ်သူဘယ်ကောင်းဆောင်ပဲဖြစ်ဖြစ်ကိုယ်အဖွဲ့အစည်းအာဏာတည်မြဲရေးကိုယ်အာဏာတည်မြဲရေးအတွက်ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုမထိခိုက်စေသင့်ပါဘူးမြန်မာနိုင်ငံပုံရဟဘာဖြစ်သွားမလဲသူတို့အကူအညီရပြီးတော့ဆိုပြီးတော့တရုတ်ကိုတခါအတင်းအဓမ္မပင်ဖိတ်ပြီးတော့လုပ်လိုက်တဲ့ဆိုရင်တိုင်းပြည်အနာဂတ်အတွက်မကောင်းပါဘူးတကယ်ကြနိုင်ငံတကာနဲ့ဆက်ဆံလာတဲ့အခါမှာပြည်ပြီးတော့အကျဉ်းချဖြစ်လာနိုင်တယ်ဆိုတော့တစ်ဖက်မှာတရုတ်ကသူ့အချင်းငါကိုပြသသလိုမြန်မာဘက်ကတော့အဓိကဆင်ခြင်ရမယ့်ကိစ္စဖြစ်တယ်လို့ထင်ပါတယ်ဥပမာပြင်နမူနာတစ်ခုနောက်ဆုံးပြောလိုက်တာဥပမာဟိုပူတင်သမ္မတပူတင်နဲ့ကဘုဒ္ဓမြတ်မြောင်းလည်းတွေးခဲ့ပြတော့ဟာသူရဲ့ပျော်ရွှင်မှုခါအောင်ပွဲခံမှုခါလူလူကိုတန်းစီပြီးတော့သူဆိုဘယ်လုပ်ပြီးသူဆိုခိုင်းတာတော့ဆိုသိလွန်လွန်တကအရန်တကြပြီးပျော်လွန်းနေဆိုတာပြပိုက်တဲ့သဘောမျိုးဖြစ်တော့လူတိုင်းဟာမြန်မာပြည်သူတွေဘယ်သူမှလက်မထောင်ပြီးတော့ဂုဏ်ယူတာမတွေ့ဘူးဟာလောက်တောင်ပဲလားဆိုတာဖြစ်သွားကြတယ်ဆိုတော့အဲ့ဒီကိစ္စမျိုးကိုစင်ကြင်တဲ့လို့ထင်ပါတယ်ဟု
တ်ကဲ့ပါအခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးစောစံပါရှင
်ဟုတ်ပါတယ်
အဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာမြမအရေးမှာတရုတ်ရဲ့အခမ်းကဏ္ဍဘယ်လိုအနေထားရှိသလဲဆိုတဲ့အကြောင်းတွေကိုဆွေးနွေးသွားကြတာဖြစ်ပါတယ်ခင်ဗျာအခုတခါတော့လူဒူးနဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်အရွယ်ရောက်တဲ့အမျိုးသမီးတိုင်းကြုံရတဲ့တလတခါဓမ္မရာအချိန်မှာနာကျင်ကြိုက်ခဲတဲ့ဝေဒနာနဲ့ဒီဝေဒနာတွေသက်သာအောင်နေထိုင်ပြီးဆေးဝါးတွေနဲ့ပတ်သက်လို့သားဖွားမိရဲ့ဆရာဝန်ကြီးဒေါက်တာစိုးလွင်ကိုမေးမြန်းပြီးလူဒူးနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန်းစော်ကတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
အမျိုးသမီးတွေမှာတမတာရာသီလာတဲ့အချိန်မှာနာကျင်ကြိုက်ခဲမှုဝေဒနာတွေကိုခံစားရလေရှိပါတယ်။တချို့အမျိုးသမီးတွေဟာနာကျင်ကြိုက်ခဲမှုဝေဒနာမပြင်းထန်ကြပေမဲ့တချို့အမျိုးသမီးတွေမှာတော့နာကျင်ကြိုက်ခဲမှုဝေဒနာကိုပြင်းပြင်းထန်ထန်ခံစားကြရတာပါ။အမျိုးသမီးတွေတမတာရာသီလာတဲ့အချိန်မှာနာကျင်ကြိုက်ခဲမှုဝေဒနာတက်တာအောင်ပြုလုပ်နိုင်တဲ့နည်းလမ်းတွေအကြောင်းကိုဒေါက်တာမီးရဲ့အထူးကူဆရာဝန်တူဖြစ်သူဒေါက်တာဦးစိုးလင်ကအခုလိုရှင်းပြပါတယ်
။ဘာယောဂါမှမရှိပဲကြိုက်ခဲတာရှိတယ်။ယောဂါတွေရှိလို့တော့ဒီမှာတိန်ထဲမှာအလုံးကြီးတွေဖြစ်တာတော်လို့ရှိရင်အဲတားဟုတ်ဘေးကတားဝင်မှလေတွေးလုံးကြီးတွေတဲတာယောဂပုံမှားတွေဝင်ရောက်တာဆက်ဖြစ်ပေါ့နော်အဲ့လိုကိစ္စမျိုးတွေကြရင်လည်းဟာကြီးကျယ်ကြိုက်ခဲတာရှိလို့ပဲနော်အခါကျရင်တော့ဆရာဝန်နဲ့တရားပြရမယ်ယောဂကိုရှာပြီးစေကုရမယ်ပုံမှားဖြစ်တော့မိန်းကလေးတယောက်ရာသီလာရင်ကြိုက်ခဲတယ်ဆိုတာဒါဓမ္မတာပဲအဲ့တော့မိန်းကလေးကအဲကိုရာသီလာလို့ကြိုက်ခဲမယ်နော်အချိန်မျိုးရောက်ပြီဆိုကိုယ့်ဘာကိုသိရမယ်ကိုသိရမယ်အဲ့ဒီအချိန်မှာတကယ်လို့များနော်ဟာအရင်ရေးကြည့်တဲ့မဆန်မွဲဖြေတာတို့နော်မှာကိုဖို့မှာပေါ့နော်တကယ်အရေးကြီးတဲ့လုပ်တွေလုပ်ရတော့မယ်ဆိုတော့ဆရာဝန်နဲ့တိုင်ပင်ပြီးတော့နော်တကယ်ကြလို့ရှိရင်အဲ့ဒီနေ့ကမင်္ဂလာဆောင်တဲ့နေ့ဖြစ်နေမှာဆိုလို့ရှိရင်လေ တော့ဆံဝင်လက်တီချာတန်ပြီးမိဆရာတို့ကအဲ့ရက်တွေကိုရွှေ့ပြလို့ရတယ်ရက်တွေရွှေ့ပြလို့ရတယ်ဘာလို့တော့လာရင်တီချာဘောက်သူကြိုက်ခဲတော့မှာဘူးနော်အများကြီးတွေစင်းမှာစက်ပြီးပေါ့အဲ့ဒါဆိုရက်ဒီရက်တွေရွှေ့လို့ရတယ်နောက်တစ်ခါကျတော့အဲ့ဒီအချိန်မှာနော်အဆဆရာကြိုတင်ပြင်ဆင်တာမှာပေါ့ခရီးသွားမယ်ဆိုရင်ဟာရက်ဒီလာရင်သူဘယ်လိုဖြစ်မလဲနောက်တစ်ခါကျတော့ခုနရက်ဒီလာရင်ကြိုက်ခဲတဲ့ခါမှာတောက်တဲ့စီးလေးရှိတယ်အဲ့စီးလေးတွေကလည်းအနိမ်ရှိဘူးဆရာဝန်တီချာတန်ပြီးတော့တီချာတောက်လို့ရတယ်နော်ကိုကိုကိုပေါ့နော်နောက်ပြီးတော့စိတ်ထားတယ်ရေးကြည့်တယ်နော်ဖြူရကြိုက်တယ်ဆိုတာရိုးရိုးတန်းမဟုတ်ဘူးသူကအဲ့ချိန်ညာရင်သူ့ကိုယ်သူကြိုက်မှာပဲဟာဒီချိန်ညာသူ့တက်မကောင်းဟာညစ်ပတ်တယ်သူကယုံညံ့နေဆက်ပြဲလိုမျိုးကိုကိုထင်ပူဆိုးတယ်နော်အဲ့ရတဲ့မှာခွေနေမယ်ဟာဒီခေါင်းမလျှော်ကြီးမချိုးဆိုပူကြိုက်မှာအဲ့တော့ဟာအဲ့ဒါကိုမိထားလိုက်ပြီးတော့ရာသီလိုင်းဟာခံစရာရှိတာခံတန်းတန်းလေးပေါ့နော်အဲ့ရာသီလိုင်းခံတဲ့နော်အဝတ်လေးနဲ့ခံထားပြီးရင်အာကျန်တာကခါတိုင်းလုံနေကြလို့ဒီအကုန်လုံးလို့ရတယ်မကြိုက်ခဲတိုင်းကြိုက်ခဲပြောက်တဲ့စီးလေးတွေတောက်မင်းတော့လိုအပ်လို့ရှိရင်ရင်နှွေးလေးကပ်မယ်ဆက်ဖြစ်ပေါ့နော်အစားတောက်ဆိုလို့ရှိရင်လည်းအချိန်မှာအစီတွေစိတ်နေတော့လို့လို့ရှိရင်အဲ့လိုအပူအဆက်တွေကအဲ့ဒါတိတ်မစားဘူးနော်အဲ့လိုမျိုးတွေပေါ့အဲ့လိုဟင်းသီးရွက်တွေစားမယ်တော့ဝင်းမချုပ်စရာဘူးစသဖြင့်နော်အချိန်မှာကျမ်းမကြီးလေ့ကျင့်ခန်းလေးတွေလုပ်မယ်ဆိုရင်ဒါရည်ရည်လာကြိုက်ခဲတာအဲ့တူဝတ်သူမတိမတန်နဲ့ကြော်လွန်သွားမှာဖြစ်တယ်နော
်အမျိုးသမီးတချို့မှာဆိုရင်ပုံမှန်မဟုတ်တဲ့ဓမ္မတာယာတိလာမျိုးကြုံရရလေးရှိပါတယ်ဘလို့အခြေအနေမျိုးဆိုရင်ပုံမှန်မဟုတ်ဘူးဆိုတာနဲ့ဘလို့အခြေအနေမျိုးဆိုရင်ပုံမှန်ပဲဖြစ်ပြီးစိတ်ပူစရာမလိုဘူးဆိုတာတွေကိုဒေါက်တာဦးစိုးလင်းကအခုလိုရှင်းပြပါတယ
်ယာတိဆိုတဲ့ဇာတ်လေးပေါ့နော်ပြီးတော့အဲ့ဗမာဇာတ်လေးကတိတ်လာတာပဲနော်ဓမ္မတာပေါ့နော်ဓမ္မတာမျိုးယာတိဆိုတော့လာတင်လာတင်ဆိုတော့အချိန်မမှန်လေးလာလို့သူ့ဓမ္မတာဘလို့ယာတိလို့ခေါ်တာဟုတ်အဲ့တော့ရာသီရဲ့တဘာဝကအဲ့လိုပဲเนาะတယောက်နဲ့တယောက်တော့မတူဘူးပေါ့တလားတခါတချို့ကြောက်လဲအာမ35ရက်တခါတချို့ကြောက်ရက်40တခါပေါ့အဲ့လိုလေလာရအဲ့လိုလာရင်တော့ဒါပုံမှန်ပဲပေါ့အဲ့လိုမဟုတ်ဘဲနဲ့တလားထဲမှာခဏလာနေတာเนาะတချို့ကြောက်လဲတလား2လား3လား5လားနေမှာဟာရာသီရဲ့လိုလာတာသာသဖြင့်အဲ့လိုဖြစ်တတ်ပြန်နေเนาะတချို့ကြောက်လဲရာသီလာရာကြိုက်ခဲတာเนาะအဲ့တော့ပုံမှန်ဖြစ်ရတော့တလားတခါလာမယ်ဒါပေမဲ့မင်းကြီးပြောတာတခါကျရင်ထူးဆန်းတာလေးပေါ့เนาะထူးဆန်းနေသူမြတ်တာတဘာဝပဲတလားတခါရာသီတွင်ရဲ့เนาะအလေတက်တက်လောက်ကြလို့ရှိရင်တားဟုတ်လေးတလုံးကျွေတယ်မကျွေတဲ့အချိန်ကျရင်တိမ်ကလည်းဥစ္စာလေးနည်းနည်းဆင်းတတ်တယ်เนาะအဲ့လိုဒီတွေးတွေးဆင်းလာတာဒါပုံမှန်ပဲပေါ့เนาะပုံမှန်ပဲဆိုတာတားဟုတ်ကျွေတဲ့လက္ခဏာပဲเนาะအဲ့တော့ဒါယောဂမဟုတ်ဘူးဥစ္စာလေးပေါ့အဲ့ဒါလေးရရှိတယ်အမဲလိုမှုပဲနဲ့ဟာအတူလာခြင်းတို့ရီလာမယ်နော်မှနောက်ပြီးတော့အဲမြို့သားတွေတူနေတဲ့ခါမှာကြောင့်တွေးရစင်းမယ်ဆိုလို့ရှိရင်တော့ဒါပုံမှန်မဟုတ်တော့ဘူးနော်အဲနောက်ပြီးတော့4 5 6လနေမှတစ်ခါလာရင်လည်းဒါပုံမှန်မဟုတ်တော့ဘူးနော်နောက်ပြီးတော့ရာသီတွေးဆုံပြီးတော့မှတွေးရပြန်စင်းရင်လည်းဒါပုံမှန်မဟုတ်တော့ဘူးနော်အဲ့တော့ဘယ်ဟာပုံမှန်လဲဘယ်ဟာပုံမှန်မဟုတ်ဘူးလဲဆိုတော့သိပြီးတော့အဲအဲ့ဒီမှာပုံမှန်မဟုတ်ဘူးဆိုတဲ့အချိန်မှာကြာရင်တော့ဆရာဝန်နဲ့တရားပြပြီးတော့စေကုဖို့လိုတယ်
ပုံမှန်နဲ့ပုံမှန်မဟုတ်တဲ့ဓမ္မတာယာတိလာပုံတွေကိုသိရှိပြီးနာကျင်ကြိုက်ခဲမှုဝင်တာတက်တာအောင်လှုပ်ဆောင်နိုင်မဲ့နည်းလမ်းတွေအကြောင်းကိုသိရှိစေနိုင်ဖို့အတွက်တင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တက်တော့ပ
ါဒေါက်တာတန်းစောတင်ဆက်တဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရပြီးအခုတခါတော့တပတ်တွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ32ကြိမ်မြောက်စီးကိန်းပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာတောက်ကြနေကကျင်းပခဲ့ပြီးဒါကကမ္ဘောဒီးယားနိုင်ငံအတွက်ပထမဦးဆုံးသောစီးကိန်းပြိုင်ပွဲပဲဖြစ်ပါတယ်ဒီလိုသတင်းနဲ့အတူကဘာကျော်မက်ကစီရဲ့အနာဂတ်အခြေအနေနဲ့အီတလီမှာနပ်ပလ်စ်မြို့သားတွေအောင်ပွဲခံတဲ့တပတ်တွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်စူးစီးတင်ပြထားပါတယ်ခင်ဗျာ
သောဇာနှစ်ကြိမ်မြောက်အရှိတောင်အရှာသာပြိုင်ပွဲကိုတော့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာပြီးခဲ့တဲ့တောက်ကြနေ့ကဖွင့်လှစ်လိုက်ပါပြီ။ဒါဟာနှစ်ပေါင်း60ကျော်ရှိလာပြီဖြစ်တဲ့အရှိတောင်အရှာသာပြိုင်ပွဲတမိုင်းမှာကမ္ဘောဒီးယားနိုင်ငံအနေနဲ့အိမ်ရှင်ဖြစ်ပထမဆုံးအကြိမ်ကျင်းပတာဖြစ်ပါတယ်။ဖွင့်ပွဲအခမ်းအနားကိုတော့ဖနွန်ပင်မြို့ကမိုရိုဒေါက်ဒေချိုအားကစားကွန်ကြီးမှာကျင်းပခဲ့ပြီးတော့ကမ္ဘောဒီးယားနိုင်ငံရဲ့ရိုးရာယဉ်ကျေးမှုတွေနဲ့တမိုင်းစင်နာတွေကိုခမ်းနားစွာပြသခဲ့ကြပါတယ်။ဒီနေ့ပြိုင်ပွဲမှာအာဆီယံနိုင်ငံ17နိုင်ငံကကစားသမားပေါင်း6000ကျော်ဝင်ပြိုင်တယ်လို့လည်းသိရပါတယ်ခင်ဗျာ။ဘောလုံးပွဲတွေဘက်မှာတော့အုတ်စုအေမှာအင်ဒိုနီးရှားတင်းဟာအုတ်စုပထမ3ပွဲစလုံးကိုနိုင်ပြီးတော့စောစောစီးစီးပဲဆီးဖိုင်နယ်ကိုတက်သွားခဲ့ပါတယ်။ဒုတိယပွဲစဉ်မှာတော့မြန်မာကို5ဂိုးကိုမရှိနဲ့နိုင်ခဲ့တဲ့အင်ဒိုနီးရှားဟာတတိယပွဲမှာလည်းတီမောကို3ဂိုးကိုမရှိနဲ့နိုင်သွားခဲ့တာပါ။မြန်မာတင်းကတော့အင်ဒိုနီးရှားတင်းကိုရှုံးခဲ့ပေမဲ့တတိယပွဲမှာတော့အရှင်ကမ္ဘောဒီးယားအတင်းကိုနဂိုးကိုမရှိနဲ့နိုင်လိုက်တာကြောင့်အုတ်စုကနေနောက်တစ်ဆင့်တက်ဖို့အခြေအနေကောင်းသွားခဲ့ပါတယ်။ဒ ီဘက်မှာမြန်မာအသင်းအတွက်ပထမဂိုးကိုတော့ဟိန်းထအောင်ကပထမပိုင်း73မိနစ်မှာပနဒီအေရီယာပြင်ဘက်ကနေကန်သွင်းသွားခဲ့ပြီးတော့ဒုတိယဂိုးကိုတော့တတ်ဟိန်းဆုကလာလာပပနောက်ပြန်ကန်သွင်းသွားခဲ့တာဖြစ်ပါတယ်အုပ်စုဘီမှာတော့ထိုင်းနဲ့ဗီယက်နမ်တို့ကအုပ်စု3ပွဲစလုံးကိုနိုင်ပြီးတော့ဆီးဖိုင်နယ်ကိုတက်သွားပြီးဖြစ်ပါတယ်အုပ်စုပထမပွဲတော့ကစင်ကာပူကို3ဂိုးတကိုးနဲ့နိုင်ခဲ့တဲ့ထိုင်းအသင်းဟာကျန်တဲ့ပွဲတွေမှာတော့မလေးရှားကို2ဂိုးကိုမရှိလာအိုကို4ဂိုးတကိုးနဲ့နိုင်ပါတယ်အလားတူပဲချန်ပီယံဗီယက်နမ်ကလည်းစင်ကာပူကို3ဂိုးတကိုးနဲ့နိုင်ပြီးမလေးရှားကို2ဂိုးတကိုးနဲ့နိုင်တာကြောင့်ဒီအုပ်စုမှာမလေးရှားစင်ကာပူနဲ့လာအိုတို့ပြုတ်ပြီးတော့ထိုင်းနဲ့ဗီယက်နမ်အသင်းတို့ဆီးဖိုင်နယ်တက်ပြီးတော့မနက်ဖြန်မှာအုပ်စုပေါ်လူကြမှာဖြစ်ပါတယ်ဗောလီဘောပြိုင်ပွဲတွေဘက်မှာတော့မြို့သားဘက်မှာလက်ရှိချန်ပီယံအင်ဒိုနီးရှားကပဲအနိုင်ရပြီးတော့ရွှေတိတ်ထက်ရသွားပါတယ်ဖိုင်နယ်ကိုတနင်္လာနေ့ကကစားကြတော့မှာအင်ဒိုနီးရှားကအိရှင်ကမ္ဘောဒီးယားကို25-21 25-30 25-55နဲ့3ပွဲပြတ်အနိုင်ရပြီးတော့ပိုဆွဲသွားတာကြောင့်အိရှင်သင်းဗောလီဘောမှာရွှေစိတ်ရဖို့မျှော်လင့်ချက်လဲပြတ်သွားခဲ့ပါတယ်တတိယနေရာလူပွဲမှာတော့ဗီယက်နမ်ကထိုင်းကို25-18 25-20 25-20 နဲ့3ပွဲပြတ်နိုင်ပြီးတော့တတိယကျေးဇူးရသွားခဲ့ပါတယ်မြန်မာသင်းကတော့အုပ်စုမှာပဲဗီယက်နမ်နဲ့ထိုင်းကို3ပွဲပြတ်ရှုံးပြီးတော့မလေးရှားကို3ပွဲ2ပွဲနဲ့ရှုံးတာကြောင့်အုပ်စု3ပွဲစလုံးရှုံးသွားခဲ့ပါတယ်ယခုပြိုင်ပွဲတွေကိုတော့စနေနေ့ကစတင်ခဲ့ပြီးတော့စစချင်းပထမဆုံးနေ့မှာပဲစင်ကာပူကရွှေစိတ်၄ခုရပြီးတော့စင်ကာပူနိုင်ငံအတွက်လဲ1,900 မြောက်စီးကိန်းရွှေတိတ်ကိုအမျိုးသမီးမီတာ400အသင်းလိုက်ရေကူးပြိုင်ပွဲမှာရသွားခဲ့ပါတယ်။ဒါပြင်စင်ကာပူနိုင်ငံကရေကူးချန်ပီယံဂျောနသန်တန်ဟာအမျိုးသားမီတာ50လက်ပစ်ကူးမှာ 21.95 စက္ကန့်နဲ့ရွှေစိတ်ရပြီးတော့ဒါမဲ့ Paris Olympic ပြိုင်ပွဲအတွက်သတ်မှတ်ထားတဲ့စံချိန်ကိုမီတဲ့အတွက်2024 Paris Olympic ပြိုင်ပွဲကိုလည်းဝင်ဝင်ရသွားပြီဖြစ်ပါတယ်။ဒါပြင်တနင်္လာနေ့ကအမျိုးသမီးမီတာ200ပတ်လက်ကူးပြိုင်ပွဲမှာလည်းဖိလစ်ပိုင်ကချန်နီချွာကလည်း9မိနစ် 73.20 စက္ကန့်နဲ့စီးကိန်းစံချိန်အစ်တစ်ခုကိုတင်ခဲ့သလိုအမျိုးသားမီတာ404ယောက်တွဲအသင်းလိုက်ပြိုင်ပွဲမှာလည်းစင်ကာပူကပဲ9မိနစ် 39.45 စက္ကန့်နဲ့စီးကိန်းစံချိန်အစ်တစ်ခုကိုထပ်ပြီးတော့တင်ခဲ့ပါတယ်ခင်ဗျာ။ဒီလနေ့ကကြည့်တော့မြန်မာအစားအဖွဲ့ဟာရွှေ10ခုငွေ9ခုကျေး23ခုနဲ့အဆင့်10မှာရှိနေပါတယ်။ရွှေစိတ်10ခုထဲမှာတော့ဗိုဘီနန်က4ခုချင်းလုံးက2ခုကွန်ဘိုကတော်လို့ခေါ်တဲ့ကမ္ဘောဒီးယားရွာတိုင်းနဲ့ပြည်တန်းကြောက်တိုးပြစ်တွေကတခုစီရထားပြီးတော့ကျန်တဲ့ငွေနဲ့ကျေးတစိတ်တွေမှာလည်းအများစုကဗိုဗီနန်ကဖြစ်ပြီးတော့အမျိုးသားကီလိုမီတာ20အသင်းလိုက်လမ်းလျှောက်ပြိုင်ပွဲမှာပဲကျေးတစိတ်တခုရထားတာတွေ့ပါတယ်။ကျန်တဲ့ဒေသတွင်းနိုင်ငံတွေအတော်များများကအိုလံပစ်အားကစားနည်းတွေကနေစုတစိတ်တွေရနေချိန်မှာမြန်မာနိုင်ငံကတော့အဲ့ဒီအိုလံပစ်အားကစားနည်းတွေမှာအောင်မြင်မှုနဲ့အလန်းဝေးနေတာဟာမြန်မာအားကစားလောကအတွက်တော့စိုးရိမ်စရာအခြေအနေလို့သုံးသပ်မှာဖြစ်ပါတယ်။ဒီမနက်ကစီးကိန်းပြိုင်ပွဲရဲ့အစောပိုင်းနေ့တွေဖြစ်တဲ့ကျွန်းဆွယ်ပြိုင်ပွဲမှာဘောလုံးဗော်လီဘောဖြေခုံပြေရေကူးစတာတွေအပါအဝင်အိုလံပစ်အားကစားနည်းတွေအတော်များများမှာအောင်မြင်မှုတွေရခဲ့ပြီးတော့နောက်ပိုင်း80-90ပြည့်လွန်နေ့တွေမှာတော့ဖြေခုံပြေလေးမဂျူဒိုတနက်ပြစ်တိုလိုမျိုးအိုလံပစ်အားကစားနည်းတွေမှာရှုတစိတ်တွေရခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီဘက်ခေတ်နောက်ပိုင်းမှာတော့အိုလံပစ်အားကစားနည်းတွေမှာစုတစိတ်ရရှိတာတွေပိုနည်းနည်းလာပြီးတော့အောင်မြင်မှုတွေကျဆင်းလာနေတာကိုတွေ့လာနေရပါတယ်။ဆိုတော့မြန်မာနိုင်ငံရဲ့အားကစားဟာဒေသတွင်းကတခြားထိပ်သီးနိုင်ငံတွေကိုမရှင်နိုင်တော့ပဲတော်တော်ကိုအလန်းကွာသွားပြီလားဆိုတာကလည်းစီးကိန်းပြိုင်ပွဲတွေကျင်းပတိုင်းအမြဲပေါ်လာတဲ့မေးခွန်းတစ်ခုလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါဥရောပဘက်ကဘောလုံးသတင်းတွေမှာတော့အီတလီမှာနာပိုလီသင်းဟာ33နှစ်အကြာမှာစီးရီးချန်ပီယံဖလားကိုပြန်ရသွားခဲ့ပြီဖြစ်ပါတယ်။နာပိုလီသင်းဟာပြီးခဲ့တဲ့ဂျာတာပရီနေကဥဒိနေစီအသင်းနဲ့တကိုးစီတီးကျသွားတဲ့အတွက်အမပေးပွဲပြီးဖို့၅ပွဲကြံနေသေးပေမဲ့လည်းဒုတိယနေရာကလာဇီယိုအသင်းကို16မှတ်ဖြတ်ထားနိုင်လိုက်တဲ့အတွက်ချန်ပီယံဖြစ်သွားခဲ့ပါတယ်။အခုလိုနာပိုလီအသင်းချန်ပီယံဖြစ်သွားတဲ့အတွက်နေပေါင်းမြို့မှာတော့တောင်ပိုင်းသားတွေအကြီးအကျယ်အောင်ပွဲခံနေကြပါတယ်။နာပိုလီအသင်းနောက်ဆုံးချိန်စီးရီးချန်ပီယံဖြစ်ခဲ့တာကတော့1990ခုနှစ်ကဖြစ်တာကြောင့်သူတို့အတွက်တော့ဒါက33နှစ်အကြာမှာစီးရီးချန်ပီယံစုကိုတစ်ကြိမ်ပြန်ရတာဖြစ်ပါတယ်နောက်ထပ်ထူးခြားတဲ့ဘောလုံးသတင်းတစ်ခုကတော့ကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီ PSG အသင်းကနေထွက်တော့မယ်ဆိုတဲ့သတင်းဖြစ်ပါတယ်မက်ဆီအား PSG နဲ့ဒီနေ့ဘောလုံးရာသီအပြီးမှာစာချုပ်တက်တန်းကုန်မှာဖြစ်ပြီးတော့သူ့အနေနဲ့နောက်ထပ်တစ်နှစ်စာချုပ်ထပ်တိုးလို့ရပြီမဲ့စာချုပ်ထပ်မတိုးတော့ပဲအသင်းကနေထွက်တော့မယ်လို့ UEFA ကPSG အသင်းကိုအကြောင်းကြားခဲ့တယ်ဆိုပြီးတော့သတင်းတွေထွက်လာနေပါတယ်အချိန်တည်းမှာပဲဆော်ရီနိုင်ငံကအယ်ဟီလာအသင်းကလည်းမက်ဆီကိုခေါ်ဖို့အတွက်ကမ်းလှမ်းနေဆိုတဲ့သတင်းတွေထွက်လာနေပါတယ်။အယ်ဟီလာအသင်းကမက်ဆီကိုတစ်နှစ်ဒေါ်လာတန်း400နဲ့ကမ်းလှမ်းထားတယ်လို့အာဂျင်တီးနားနဲ့ဥရောပကအားကစားသတင်းမီဒီယာတချို့ကဖော်ပြနေကြပါတယ်။ မက်ဆီကလည်းအသင်းနဲ့အတူလေ့ကျင့်မှုတွေမလုပ်ဘဲဆော်ရီနိုင်ငံကိုသွားလိုက်တဲ့အတွက်ဆော်ရီကိုပြောင်းနိုင်တယ်ဆိုတဲ့ခံမှန်းချက်တွေလည်းပို့ပြီးတော့ကျဲကျဲလောင်လောင်ဖြစ်လာနေတာပါမက်ဆီဟာဧပြီလ30ရက်နေ့ကလော်ရီယန်ကိုရှုံးပြီးနောက်တစ်ရက်မှာအသင်းနဲ့အတူလေ့ကျင့်မှုတွေမလုပ်ဘဲဆော်ရီနိုင်ငံကိုသွားခဲ့တာဖြစ်ပြီးအဲ့အတွက်တော့မက်ဆီကအသင်းကိုနောက်ပိုင်းမှာတောင်းပန်ခဲ့ပါတယ်
Hola, bueno, quería hacer este video después de todo lo que está pasando. Antes que nada, pedir.
Yo no a nene pí que le tren pa ti ma lo we pwe pí ma ti na me lo tin que da ba. Di khí sin ko le so bai ngre ga si sin tha la phit lo, phet lo me ya ba u. A ri twe chno ye tin phaw ri ko taw ma ma le.
PSG tin ga ro tu lo ye khwin pyu che ma ya be, twa le twa Messi ko na pat pwe pe lai ba de. Lo lo zen ma ro sorry ba ga kan lan mu ta khu de shi de lo so bi me.ဘာစလိုနာတင်ကလည်းမက်ဆီကိုပြန်ခေါ်ဖို့ပြင်နေတယ်ဆိုတဲ့သတင်းတွေကြောင့်ဘာစလိုနာကိုလည်းပြန်ရောက်နိုင်တဲ့အနေအထားမှာရှိနေပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဆော်ရီဘက်ကသူ့ကိုကမ်းလှမ်းတဲ့ငွေပမာဏကလက်ရှိကမ္ဘာစံချိန်ဖြစ်တဲ့ရိုနယ်ဒိုထက်ကိုနှစ်ဆလောက်ပိုများတာကြောင့်မက်ဆီအနေနဲ့သူ့ရဲ့မိခင်ကလပ်ဘာစလိုနာကိုပြောင်းမလားဒါမှမဟုတ်ရိုနယ်ဒိုလိုပဲဆော်ရီနိုင်ငံကိုရောက်မလားဆိုတာတွေကတော့စိတ်ဝင်စားဖို့ကောင်းတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရအားသာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြသွားတဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ VOA အထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တယ်ကျွန်တော်တို့မိမိတို့ဒေတာအတွင်းမှာဖြစ်ပျက်နေတဲ့အထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကတလက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ဗုဒ္ဓဟူးနေ့ကအင်ဒိုနီးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့အာဆီယံထိပ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးကနေမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ပြီးပြဿနာတွေကိုဆွေးနွေးဖြေရှင်းဖို့နဲ့စစ်ပြေးဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့တိုက်တွန်းပြောဆိုခဲ့တဲ့ကိစ္စကို NUG အမျိုးသားညွန်ပေါင်းအစိုးရကကြိုးဆိုကြောင်းတမရယုံပြောရေးဆိုခွင့်ရှိသူကိုကျော်စောက VOE ကိုပြောဆိုခဲ့ပါတယ်မြန်မာနိုင်ငံအကြအတဲအတွက်အာဆီယံဟာအကူအညီဖြေရှင်းပေးဖို့လှုံ့ဆော်နေတာဖြစ်တဲ့အတွက်ကြိုးဆိုရတာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်ပင်လယ်ပင်လယ်အောက်အတွင်းဖြစ်ပေါ်နေတဲ့မောခာမုန်တိုင်းဟာလာမယ့်မေလ14ရက်နေ့မှာမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းနဲ့ဘင်္ဂလားဒေ့ရှ်ကိုဝင်ရောက်တိုက်ခိုက်နိုင်တယ်လို့ရာသီဥတုဌာနတွေကထုတ်ပြန်ထားပါတယ်။မေလ17ရက်နေ့နဲ့12ရက်နေ့တို့မှာမုန်တိုင်းဟာအားပြင်းလာပြီး23ရက်နေ့မှာအနည်းငယ်အားပြော့သွားမှာဖြစ်ပေမဲ့14ရက်နေ့တနင်္ဂနွေနေ့မှာတော့မြန်မာနိုင်ငံရခိုင်ကမ်းရိုးတန်းကြောက်ဖြူနဲ့ဘင်္ဂလားဒေ့ရှ်ကောက်ဆက်ပဇာအကြားကိုဝင်ရောက်တိုက်ခိုက်မှာဖြစ်ပါတယ်။တနာယီကိုမိုင်80နှုန်းလောက်အထိရှိနိုင်သေးတယ်လို့တွက်ချက်ခန့်မှန်းထားပါတယ်။ရုရှားသတင်းကြီးကွန်စတန်တင်မလိုဗီယက်ထံကနေသိမ်းယူထားတဲ့ငွေဒေါ်လာတန်ပေါင်းများစွာကိုယူကရိန်းကိုလွှဲပြောင်းပေးရသွားမယ်လို့အမေရိကန်ရှေ့နေချုပ်မယ်ရစ်ဂါလန်ကဗုဒ္ဓဟူးနေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်။ရုရှားသတင်းကြီးမီလိုဗီယက်ဟာရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်အမေရိကန်ချမှတ်ထားတဲ့ပိတ်ဆို့အရေးယူထားတာတွေကိုမလိုက်နာသလိုခရိုင်းမီးယားမှာရုရှားကြောတောင်းနောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေကိုလည်းငွေကြေးထောက်ပံ့ခဲ့တယ်လို့အမေရိကန်ဘက်ကဆွဆွဲထားပါတယ်။တရုတ်နိုင်ငံကနေခိုးယူခံထားရတဲ့ရှေးအောင်ပစ္စည်းနှစ်ခုကိုအမေရိကန်ကပြန်လည်လွှဲပြောင်းပေးရခဲ့တယ်လို့နယူးယောက်မြို့ကတာဝန်ရှိသူတွေကအင်္ဂါနေ့တုန်းကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါဟာနိုင်ငံပေါင်းတဒါဇင်ကျော်ကခိုးယူခံထားရတဲ့ရှေးအောင်ပစ္စည်းတွေကိုပြန်လည်လွှဲပြောင်းပေးရတဲ့အထက်မှာနောက်ဆုံးအကြိမ်ဖြစ်ပါတယ်။1990ခုနှစ်အစောပိုင်းမှာရှေးအောင်ပစ္စည်းတစ်ခုတွေဟာတရုတ်သင်္ချိုင်းတစ်ခုကနေ900စုဝန်းကျင်ကကြောက်ထွင်းရုပ်ထုနှစ်ခုကိုခိုးယူခဲ့တာဖြစ်တဲ့အကြောင်းနယူးယောက်မြို့တာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းရဲ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းနဲ့ဇူဘဲထရပ်တို့ဖြစ်ကြပါတယ် VOA ရဲ့မြန်မာပြည်ကြာသာပတင်းနေ့မနေ့ခင်းပိုင်းအစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းဒူမီတာ24 40 51 VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်တင်ဆက်ထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူရင်ဆန္ဒတွေပြည့်ဝနိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.